Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာဇန်နဝါရီလ25ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30နှစ်တို့အပြင်လိုင်းလမီတာ190တို့ကနေနားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇွန်ဝိုင်းလိုင်းကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်သတင်းတွေမှာတော့မြန်မာစစ်ကောင်းဆောင်ကိုချင်းကျက်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဖိတ်ထားတဲ့အကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ကပြောလိုက်တာမြန်မာတွင်းတက်တဲ့ဓာတ်ငွေတွေကိုပိတ်ဆို့အရေးယူဖို့ HRW လူခွင့်ရေးဖွဲ့ကတောင်းဆိုလိုက်တာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်ပေးကြဖို့နိုင်ငံတကာကိုအသံမကြီးဥကြုံမထုံကတိုက်တွန်းလိုက်တာစတဲ့သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့
ဒီကောင်ဒီပါလက်လက်ကြီးတွေဖြစ်တယ်တော့လက်လက်ငယ်ရောပေါ့နော်အတန်လည်းကောင်းလို့ကြားရတယ်ကြာပေါ့ဒီ၄ဆိုင်လောက်မှာရဟိုက်ရှင်ပေါ့နော်တော်တော်လေးကိုပြစ်သွားလိုက်ကြဟုတ်
ကြားပြည်နယ်တွင်ဖြစ်ပေါ်နေတဲ့တိုက်ပွဲနောက်ဆုံးအခြေအနေအပြည့်အစုံကိုနှ ಾಸ င်ကြပါမယ်။နောက်ပိုင်းမှာတော့ရှမ်းပြည်နယ်ကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေပုံများလာနေတာ၊မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေကြောင့်ကျန်းမာရေးပညာရှင်တွေကသတိပေးနေတာ၊အဝေးတင်ကြောင်းတွေပြန်ဖွင့်တဲ့အကြောင်းနဲ့နိုင်ငံတကာကစိတ်ဝင်စားနေကြတဲ့ယူကရိန်းနယ်စပ်ပြည်ပခန့်အကြောင်းသတင်းပေးပို့ချက်တွေကိုတင်ပြပေးတော့ပါမယ်။နောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာ၊ကဘာတလွားခီးသွွားအစီအစဉ်နဲ့အင်္ဂါညစကားဝိုင်းတို့ကိုနှ ಾಸ င်ကြပါမယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မဆုမွန်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
မနစ်ကသဘောတူထားကြတဲ့ငင်းချမ်းရေးအစီအစဉ်ပေါ်မှာတိုးတက်မှုရှိခဲ့ရင်လို့အကြောင်းခံပြီးမြန်မာစစ်ကောင်စီခေါင်းဆောင်ကိုသူဖိတ်ကြားခဲ့တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့အင်္ဂါနေ့မှာပြောလိုက်ပါတယ်ဗိုလ်ထုနေမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အွန်လိုင်းဗီဒီယိုကတဆင့်စကားပြောမယ်လို့လည်းသူကဆိုပါတယ်မလေးရှားဝန်ကြီးချုပ်နဲ့ဒီနေ့မှာပဲစကားပြောပြီးတဲ့နောက်သူ့ရဲ့ Facebook လူမျိုးစာမျက်နှာပေါ်မှာအခုလိုတင်ခဲ့တာပါတကယ်လို့ငင်းချမ်းရေးအစီအစဉ်တိုးတက်မှုမရှိဘူးဆိုရင်နိုင်ငံရေးအဆင့်မဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲဆေးလွတ်ရပါမယ်လို့လည်းရေးထားပါတယ်ဒါပေမဲ့အခြေအနေကအလေးနဲ့ထားရမယ့်အခြေအနေဖြစ်ပြီးမနစ်အေဘီလာမှာသဘောတူညီခဲ့ကြတဲ့အာဆီယံရဲ့သဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ရမှာအရေးပါတဲ့ဘာတိုးတက်မှုမှမရှိသေးဘူးလို့စင်ကာပူဝန်ကြီးချုပ်လီရှင်လုံးကဒီကနေ့ပြောလိုက်ပါတယ်ဗင်တန်မှာကျင်းပနေတဲ့စင်ကာပူနဲ့အင်ဒိုနီးရှားခေါင်းဆောင်များညီလာခံကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့စင်ကာပူဝန်ကြီးချုပ်လီရှန်လင်းတို့လည်းတက်ရောက်နေခဲ့ကြအမှာအခုလိုပြောခဲ့တာပါအာဆီယံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ရမှာတကယ်တိုးတက်မှုမရှိခဲ့ရင်မလေးရှားရဲ့ရည်တည်ချက်ကအရင်အတိုင်းပါပဲလို့မလေးရှားဝန်ကြီးချုပ်ဒါတုဆရီအစ်မေဆဗရီယာကော့ဖ်ကဒီကနေ့ဟွန်ဆန်နဲ့ဆွေးနွေးခဲ့ရမှာပြောကြားခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဝိစမာပုထရာကဒီကနေ့ပြောပါလေစစ်ကောင်စီဟာအာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့အကြံတဲမှာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေ့ဆုံခွင့်ပေးရမယ်လို့ဟွန်ဆန်ကိုမလေးရှားဝန်ကြီးချုပ်ကအခိုင်အမာပြောကြားခဲ့တယ်လို့လည်းနိုင်ငံရေးဝန်ကြီးကပြောပါလေမြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတက်ကျင်းပဖို့မလေးရှားဝန်ကြီးချုပ်ကတိုက်တွန်းလိုက်ပြီးဒေါင်ဆန်းစုကြည်နဲ့ဦးဝင်းမြင့်ပါဝင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းမလေးရှားဝန်ကြီးချုပ်ပြောခဲ့တဲ့အချက်တွေကိုပဲပြောခဲ့တဲ့အပြင်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ရမှာစစ်ကောင်စီရဲ့လမ်းပြမြေပုံ၅ချက်နဲ့သွားမချိတ်ဆက်သင့်ဘူးလို့ဇန်နဝါရီလ23ရက်နေ့ကဟွန်ဆန်နဲ့ဆွေးနွေးရမှာပြောခဲ့ပါတယ်။မြန်မာနိုင်ငံပေါ်ချင့်ကပ်မှုဟာသဘောတူညီထားပြီးမူတွေအထူးသဖြင့်ဘုံသဘောတူညီချက်900ပေါ်အခြေခံချင်းကပ်တဲ့နယ်လို့လဲသူကဟွန်ဆန်ကိုပြောခဲ့ပါတယ်စစ်ကောင်စီရဲ့နိုင်ငံသားဝင်ငွေလမ်းကြောင်းကိုပိတ်နိုင်မဲ့ပိတ်ဆို့အရေးယူမှုအသစ်တွေကိုမချမှတ်နိုင်ရင်မြန်မာစစ်တပ်ဟာသဘာဝတရားဝင်တဲ့အခြားတပ်တုနဲ့သဘာဝအရေးမြင့်ထုတ်လုပ်မှုကရတဲ့ဝင်ငွေတွေကိုဆက်လက်ရရှိနေလိမ့်မယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch HRW ကဒီကနေ့ကြေညာချက်ထုတ်သတိပေးလိုက်ပါတယ်ပြမထားပိတ်ဆို့အရေးယူနိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းအနေနဲ့ဘုံရည်တည်ချက်တဲ့ရရှိအောင်ဆောင်ရွက်ကြဖို့လဲ HRW ကတိုက်တွန်းလိုက်ပါတယ်အဲဒီလိုပြမထားပိတ်ဆို့အရေးယူတာကိုထောက်ခံကြောင်းအမေရိကန်နဲ့ပြင်သစ်အာဏာပိုင်တွေကိုအကြောင်းကြားခဲ့ပြီးဖြစ်တယ်လို့ Total Company ရဲ့အမှုဆောင်အရာရှိချုပ် Patrick Boyone က HRW ကို January လ18ရက်နေ့စွဲနဲ့ပေးပို့တဲ့စာမှဖော်ပြထားခဲ့တယ်လို့ HRW အဖွဲ့ကဆိုပါတယ်စစ်ကောင်စီရဲ့တဘာဝတန်းငွေကဝင်ငွေဟာဒေါ်လာတန်း1000လောက်ရှိပါတယ် January လ21ရက်နေ့မှာတဘာဝတန်းငွေထုတ်လုပ်နေကြတဲ့ Total နဲ့ Chevron ကုမ္ပဏီကြီးတွေကမြန်မာနိုင်ငံကထွက်ခွာဖို့စီစဉ်နေကြတယ်လို့ကြေညာခဲ့ပါတယ်လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုနဲ့စစ်ရာဇဝတ်မှုတွေရဲ့တားကောင်ဖြစ်မြန်မာပြည်သူတွေခံစားရလေအောင်စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုနီလာမောင်းစုံနဲ့ကာကွယ်ပေးကြဖို့နိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားခဲ့တာတနည်းပြင်းပြောက်တော့မဲ့အချိန်မှာပဲအပြစ်မဲ့ပြည်သူ1400ကျော်တိတ်ဆုံးခဲ့သလိုထောင်နဲ့ချီဖမ်းဆီးအထိမ့်သိမ်းခံရပြီးညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်း86ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့56ကြိမ်မြောက်မျက်နှာစုံကြီးအစည်းအဝေးမှာသမ္မတ်ကြီးဦးကျော်မိုးထွန်းကတင်ပြခဲ့တာပါမင်းကရယ်ဆွဲတဲ့ကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ညီမစစ်တပ်ရဲ့အင်အားအလွန်ကျူအသုံးပြုမှုနဲ့လူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကြောင့်ပြည်သူတွေရဲ့အိုးအိမ်တွေဘာသာရေးအဆောက်အုံတွေကျန်းမာရေးအဆောက်အဦတွေစားသင်ကျောင်းတွေပျက်စီးခဲ့ရတယ်လို့ပြည်သူတွေအိုးအိမ်စွန့်ခွာပြီးဘေးလွတ်ရာတိတ်ဆောင်နေရတဲ့အခြေအနေကိုလည်းကြေညာချက်မှာဖော်ပြထားပါတယ်သမ္မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်သတ်မှတ်ထားတာကိုစစ်ကောင်စီဘက်ကကန့်ကွက်ထားသလိုနိုင်ငံတော်သစ္စာဖောက်မှုနဲ့လည်းသူ့ကိုတရားစွဲဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်များရဲ့ကလေးများပညာရေးကိုအလေးထားကူညီကြဖို့မလေးရှားအစိုးရနဲ့ကမ္ဘာတဝန်းကအစိုးရများနဲ့အဖွဲ့အစည်းများကိုရိုဟင်ဂျာဒုက္ခသည်များအရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်း26ဖွဲ့ကတောင်းဆိုလိုက်ကြပါတယ်။ရခိုင်ဒေသနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်အများစုဟာမလေးရှားနိုင်ငံကိုရေလန်းကုန်းလန်းအသီးသီးကတွားရောက်ခဲ့ကြပြီးအဲဒီကနေတဆင့်တတိယနိုင်ငံတွေကိုထွက်ဖို့ကြိုးစားနေကြတာပါဇန်နဝါရီလ24ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာနိုင်ငံတကာပညာရေးနေကိုအကြောင်းပြုပြီးအဲဒီလိုတောင်းဆိုလိုက်တာပါပူးတွဲအဖွဲ့အစည်းတွေကရိုဟင်ဂျာကလေးများစာမတတ်မှုပပျောက်ရေးကိုဆောင်ရွက်ချက်ဖို့ဂရီကိုပြုလိုက်ကြပါတယ်ရရွာအတိုက်ဝန်းအခြေခံတဲ့ကျောင်းတွေရှိပေမဲ့တင်ယိုပြဋ္ဌာန်းဆောင်တဲ့တင်ထောက်ကူပစ္စည်းတွေမရှိသလောက်ဖြစ်နေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာကလေးတွေအတွက်သူတို့ဘာသာစကားနဲ့ယဉ်ကျေးမှုသင်ကြားရေးလဲလိုအပ်နေတာကိုပြောထားပါတယ်။ဒါ့ပြင်မလေးရှားနိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်များအရေးကိုအထူးစုံစမ်းစစ်ဆေးပေးဖို့လဲကမ္ဘာ့ဟူကြေညာချက်ကတောင်းဆိုထားပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဇန်နဝါရီလ25ရက်နေ့အင်္ဂါနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကျွန်မစုမုံကဆက်ပြီးတော့တင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာသမ္မတဟောင်းဒေါ်နယ်ထရန့်ကနေလက်ရှိသမ္မတဂျိုးဘိုင်ဒန်အနိုင်ရခဲ့မှုရလဒ်ပြောင်းနိုင်ရေးပြည်နယ်တာဝန်ရှိတဲ့သူတွေပေါ်မှာဥပဒေအရကျော်လွန်ဆောင်ရွက်ခဲ့မှုရှိမရှိကြားနာစစ်ဆေးဖို့အထူးတရားရုံးအဖွဲ့တွေဖွဲ့ဖို့ပြည်နယ်တရားသူကြီးကခွင့်ပြုလိုက်ပါတယ်။ဒီအထူးတရားရေးအဖွဲ့အနေနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ဥပဒေပေါင်းကျော်လုံဆောင်မှုတွေနဲ့ပတ်သက်ပြီးလာမယ့်မေလ2ရက်နေ့ကနေစလို့တနည်းအတွင်းခုံဖွဲ့စစ်ဆေးခွင့်ပြုမယ်ခွင့်ပြုမယ်ဖြစ်ပါတယ်။ခရိုင်တရားရုံးရှင်တွေ Fanny Willis ကတရားသူကြီးတွေစီပြီးခဲ့တဲ့သတင်းဘက်ကပေးပို့တဲ့စာထဲမှာဒီပြည်နယ်မှာကျင်းပတဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့ရာဇဝတ်မှုဖြစ်နိုင်ခြေရှိတဲ့သတင်းအချက်အလက်တွေကိုလက်ခံရရှိထားတယ်လို့ဆိုပါတယ်။ဒီတရားရေးအဖွဲ့အနေနဲ့ဂျော်ဂျီယာပြည်နယ်ဥပဒေပြဋ္ဌာန်းချက်တွေကိုဒိုင်းရိုက်ဖြစ်စေ၊တွယ်ဝိုက်ဖြစ်စေ၊ကျူးလွန်ဖောက်ဖျက်မှုတွေနဲ့ပတ်သက်လို့အချက်အလက်ရယူစုဆောင်းနိုင်ခွင့်ရှိတယ်လို့ပြည်နယ်တရားသူကြီးတွေရဲ့ဆုံးဖြတ်ချက်မှာပါရှိပါတယ်ရှင်။တာတိုပြည်ဒုံးကျည်နှစ်စင်းကိုဒီကနေ့အင်္ဂါနေ့အစောပိုင်းကပဲမြောက်ကိုရီးယားကနေပြစ်လွှတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါဟာဆိုရင်မြောက်ကိုရီးယားမြို့တော်ပျုံယန်းကနေဒီနှစ်တက်ကနေစလို့၅ချိန်မြောက်ပြစ်လွှတ်မှုလည်းဖြစ်ပါတယ်။ မြောက်ကိုရီးယားနိုင်ငံတွေကနေကုန်းလွှဲမိုင်းကနေပြစ်လွတ်လိုက်တဲ့ဒီဒုံးကျည်နှစ်ဆင်းဟာတောင်ကိုရီးယားအရှိကမ်းလွန်ပင်လယ်တွေကိုကျရောက်ပေါက်ကွဲခဲ့တယ်လို့တောင်ကိုရီးယားရုံးဟက်သတင်းအေဂျင်စီကသတင်းထုတ်ပြန်ပါတယ်ဒီပြစ်လွတ်မှုနဲ့ပတ်သက်ပြီးတောင်ကိုရီးယားစစ်ဘက်ကနေ VOA ကိုအတည်ပြုထားပြီးတော့အသေးစိတ်ကိုစုံစမ်းနေတော့မယ်လို့ဆိုပါတယ်ဒီနှစ်စပိုင်းမှာကိုမြောက်ကိုရီးယားကနေဒုံးကျည်ပြစ်လွတ်မှုပေါင်းသီးသန့်အကြိမ်ကြီး၅ကြိမ်ရှိခဲ့ပြီးတော့ဒုံးကျည်၈ဆင်းထိလွတ်တင်ခဲ့ပြီးဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုတွေလုပ်မယ်တာဝန်ပြပယ်ထိန်ဒုံးကျည်တွေပြစ်လွတ်မယ်ဆိုပြီးချိန်ချောက်ခဲ့ပါသေးတယ်မြောက်ကိုရီးယားအနေနဲ့ပယ်ထိန်တက်ဒုံးကျည်ပြစ်လွတ်ဖို့ကြိုးပမ်းမှုတွေမလုပ်ဆောင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတားမြစ်ထားပေမဲ့ cruise missile ပြစ်လွတ်မှုကိုတော့မတားဆီးထားပါဘူးတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားစစ်ရေးပူးပေါင်းလေ့ကျင့်မှုတွေနဲ့ပတ်သက်လို့ဒါဟာရန်စလိုတဲ့မူဝါဒဖြစ်ကြောင်းမြောက်ကိုရီးယားဘက်ကမချေမနှက်ကြောင်းပြောဆိုထားပါတယ်တောင်ကိုရီးယားမှာအမေရိကန်စစ်တပ်ကစစ်သား 28,000 အခြေစိုက်ထားပြီးတမရဘိုင်ဒန်အစိုးရလက်ထံမှာတော့ကြိုတင်သတ်မှတ်ချက်မပါတဲ့ဆွေးနွေးမှုတွေလုပ်ဖို့လမ်းဖွင့်ထားပါတယ်ရှင်အမေရိကန်တပ်သား 8,500 ကျော်အရှေ့ဥရောပဒေသကိုဆင်လွတ်ဖို့အမေရိကန်တို့စီစဉ်ဆောင်ရွက်နေတဲ့အပေါ်ရုရှားဘက်ကနေစိုးရိမ်မကင်းဆောင်ကြည့်နေတယ်လို့အင်ဂါနီကပြောဆိုလိုက်ပါတယ်ရုရှားအစိုးရပြောခွင့်ရဒမထရီပက်စကော့ဖ်ကအမေရိကန်တို့အနေနဲ့ရုရှားနဲ့ယူကရိန်းနိုင်ငံနယ်စပ်ကြားပိုပြင်းထန်တဲ့ပဋိပက္ခဖြစ်ပွားအောင်လှုံ့ဆော်နေတယ်လို့လည်းသတင်းထုတ်တင်တဲ့တွေ့ဆုံချိန်မှာထက်လောင်းဆွဆွပြောဆိုပါတယ်မနေ့တနင်္လာနေ့တုန်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဥရောပခေါင်းဆောင်တွေအွန်လိုင်းကနေတစ်ဆင့်တွေ့ဆုံဆွေးနွေးချိန်မှာယူကရိန်းကိုရုရှားတို့ကျူးကျော်ရန်ဆလာနိုင်ခြင်းရှိတဲ့ရုရှားယူကရိန်းအရေးတွေ့ဆုံဆွေးနွေးခဲ့တာပါနေတိုးခေါင်းဆောင်တွေ EU ဥရောပသမဂ္ဂအကြီးအကဲတွေဥရောပနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ဒီဆွေးနွေးမှုဟာအလွန်အလွန်ကိုကောင်းမွန်တဲ့ဆွေးနွေးမှုတွေဖြစ်ခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကသတင်းထုတ်တွေကိုပြောခဲ့ပါတယ်ရုရှားတို့ရဲ့ချင်းချောင်းမှုတွေပိုတိုးလုံဆောင်မှုတွေကြီးထွားလာနေတဲ့အပေါ်နိုင်ငံတကာရဲ့ပူးပေါင်းလက်တွဲမှုကလည်းအရေးကြီးတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ယုံကထုတ်ပြန်ခဲ့ပါတယ်စစ်လက်နက်ပစ္စည်းတွေနဲ့စစ်အရာကိုရုရှားနီးနားထိတက်ဖြတ်ချထားဖို့ကိုတော့အမေရိကန်ဘက်ကမဆုံးဖြတ်ရသေးပါဘူးဒါပေမဲ့အင်ဖြူရောပြောခွင့်ရဂျမ်ဆာကီကတော့အမေရိကန်နဲ့ဥရောပခေါင်းဆောင်တို့ကြားဆွေးနွေးမှုတွေမစတင်ခင်ကတည်းကအမေရိကန်တို့အနေနဲ့ရုရှားတို့ရဲ့ကျူးကျော်ရန်ဆမှုတွေကိုကာကွယ်နိုင်ရေးအရှိတ်ချမ်းကမဟာမိတ်တွေကိုအမြဲထောက်ခံသွားမယ်လို့ပြောဆိုထားပါတယ်ရုရှားကနေယူကရိန်းကိုရန်ဆကျူးကျော်လာတာနဲ့နေတိုးတပ်ဖွဲ့ဝင်တွေနဲ့အတူတုံ့ပြန်နိုင်မှုအမေရိကန်ကစစ်အင်အား 8,500 အရှိတ်ဥရောပကိုဆင်လွတ်မှာဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကပြောဆိုထားပါတယ်ရှင်ကမ္ဘာတစ်လွှားကိုဗစ် -19 ကူးစက်မှုတွေမြင့်တက်လာနေချိန်မှာပဲဂျပန်နိုင်ငံမှာတော့ဒီကနေ့အင်္ဂါနေ့တရက်ထဲမှာတင်ကိုဗစ် -19 ရောဂါကူးစက်သူပေါင်းက 6,000 အထိပထမဆုံးအကြိမ်စံချိန်တင်ကူးစက်မှုဖြစ်ပွားခဲ့ပါတယ်လို့ FNN သတင်းကထုတ်ပြန်လိုက်ပါတယ်ဂျပန်အစိုးရအနေနဲ့ Omicron မျိုးကွဲဗီဇမျိုးသစ်ကိုဗစ်ရောဂါပိုးကူးစက်မှုကိုကာကွယ်နိုင်ရေးထိန်းချုပ်ကန့်သတ်မှုတွေထပ်တိုးလုပ်ဆောင်နေချိန်မှာအခုလိုကူးစက်မှုတွေမြင့်တက်လာနေတာပါကမ္ဘာကယောဂါကိုဗစ် -19 ကူးစက်မှုတွေကိုစောင့်ကြည့်မှတ်တမ်းယူနေတဲ့အမေရိကန်ခြေဆိုင် John Hopkins ချစ်သက်ကတုံးရဲ့ထုတ်ပြန်ချက်အရဂျပန်တစ်နိုင်ငံလုံးအတိုင်းအတာနဲ့ဒီကနေ့ January 25ရက်နေ့အထိဆိုရင်ကိုဗစ် -19 ကူးစက်သူပေါင်းက232,308ဦးထိရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်အသက်ဆုံးသူက18,524ဦးထိရှိသွားပြီဖြစ်ပါတယ်ရုရှားနိုင်ငံမှာလည်းလွန်ခဲ့တဲ့24နာရီတွင်တနိုင်ငံလုံးတိုင်းတာနဲ့ Omicron မျိုးကွဲဗီဇမျိုးသစ် COVID-19 ကူးစက်မှုစံချိန်တင်မြင့်တက်ခဲ့တယ်လို့ COVID-19 ကပ်ရောဂါထိန်းချုပ်ရေးဆိုင်ရာဆောင်ရွက်နေတဲ့ရုရှားအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ်။ Australia နိုင်ငံမှာတော့ဒီကနေ့ January 25ရက်နေ့အင်္ဂါနေ့ဟာလွန်ခဲ့တဲ့နှစ်နှစ်က COVID-19 ရောဂါပိုးနိုင်ငံမှာ Wuhan ကနေပြန်လာသူတဦးစီကနေပထမဆုံးကူးစက်မှုဖြစ်ပွားခဲ့တဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။ Omicron မျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေမြင့်တက်လာနေချိန်ဩစတြေးလျနိုင်ငံမှာလူဦးရေ 63,000+ COVID-19 ကာကွယ်ဆေးနှစ်ကြိမ်ထိုးနှံထားပြီးဖြစ်ပြီးတော့ဆေးပညာရှင်တွေဘက်ကတော့ဒီပေါ်မှာအကောင်းမြင်ပြီးနောက်တစ်ကြိမ်အားဖြင့်ကာကွယ်ဆေးထိုးနိုင်ရေးကြိုးပမ်းနေကြပါတယ်။တစ်ကမ္ဘာလုံးမှာကူးစက်မှုအမြင့်မားဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ကူးစက်များ Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်မှုကအရင်သတင်းဘက်ကနေနှိုင်းယှဉ်တော့7,000+လောက်ကျဆင်းသွားတယ်လို့ရိုက်တာသတင်းရဲ့စစ်တမ်းကောက်ခံချက်မှာဖော်ပြပါတယ်။ကိုဗစ်ဆက်ပြီးတော့ဖြစ်ခဲ့တဲ့နှစ်ကာလအတွင်းကမ္ဘာကရောဂါကိုဗစ် -19 ကူးစက်မှုကတစ်ကမ္ဘာလုံးတိုင်းတာအနေနဲ့တိုင်း555အထိကူးစက်ခံခဲ့ရပြီးကမ္ဘာတစ်လွှားကိုဗစ်ကြောင့်အသက်ဆုံးသူက9,630ကျော်သွားပြီဖြစ်ပါတယ်ရှင
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မဆုမုံတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပိပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ကယန်းပြည်နယ်ကတိုက်ပွဲသတင်းနဲ့စပါမယ် ခရီးပြည်နယ်လွန်ကော်မြို့နယ်မြို့တောင်ပိုင်းကစံပြ6မိုင်ကျေးရွာဘက်မှာဒီနေ့ဇန်နဝါရီလ25ရက်နေ့မှာတိုက်ပွဲတွေထပ်ဖြစ်နေပါတယ်ဒီမော့ဆိုမြို့နယ်ထဲမှာရှိတဲ့စံပြ6မိုင်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေမနေ့ကလည်းတိုက်ပွဲပြင်းထန်ပြီးစစ်တပ်ကလေကြောင်းကားတွေမှာတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခရီးပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေပိုများလာလို့အရသာပြည်သူတွေအသက်ဘေးလွတ်အောင်ဘုန်းခိုခြင်းတွေတုန်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမာကပြောပြပေးပါပါခင်ဗျာ
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားကြားပြည်နယ်ထဲမှာတိုက်ပွဲတွေရက်စက်ပြင်းထန်နေပြီးဒီနေ့ဇန်နဝါရီ25ရက်မှာလဲလွိုက်ကော်မြို့ကမိုးလုံရောက်ကွက်ဘက်နဲ့လွိုက်ကော်မြို့တောင်ဘက်ဒီမော့ဆိုမြို့နယ်တွေကစံပြ6မိုင်ကျေးရွာဘက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနေ့ကလည်းစံပြ6မိုင်ကျေးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့တာမှာစစ်ကောင်စီတပ်တွေကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ
်ဒီနေ့ကတော့ဒီနေ့အပေါ်ပိုင်းမှာတော့တိုက်ပွဲဖြစ်နေကြတာအခုတော့နေနေတယ်ညာဟုတ်ဒီမော်ဆိုရဲ့6မိုင်ရဲ့တော့ကိုကြည့်ရင်လိုက်ကိုမိုင်လုံးပေါ့နော်အဖက်ရီမှာမနေ့ကတော့တိုက်ပွဲတော့ဒီဖက်တကြောပေါ့နော်တော်တော်လေးတော့ကျင်းကိုယ်ကလာအဲ့ဒီကောင်ကြီးပါလက်လက်ကြီးတွေဖြစ်တယ်တော့လက်လက်ငယ်ရောပေါ့နော်အတန်လည်းကောင်းကောင်းလေးစားရတယ်ကြာတော့နေ့လေးတိုင်းလောက်မှ drive ရှင်ပေါ့နော်တော်တော်လေးကိုပြစ်သွားလိုက်ကြဟုတ်သူကအနိုင်ဝင်ချက်လောက်ပြစ်တယ်ပေါ့နော်အဲ့ကောင်းကောင်းလေးညွှန်ရတယ်ကြာ
ဒီမော့ဆိုမြို့နယ်စံပြ6မိုင်ကျေးရွာအုပ်စုမှာစစ်ကောင်စီတပ်နဲ့ကယင်နီတပ်မတော် KA ကယင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းမဟာမိတ်တပ်ဖွဲ့တို့ကြားမနေ့ကပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမှာစစ်တပ်ဘက်ကရဟတ်ရင်နဲ့၃ချိန်လာရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါဗျ။တိုက်ပွဲတွေပြင်းထန်နေတဲ့ကြားပြည်နယ်တွေကဒေသတွေအပေါ်စစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်မှုတွေပိုပြီးလှုပ်လာတယ်လို့ဒေသခံကပြောပါဗျ
။ဒီနေ့နဲ့ဒီနေ့ကိုပူဆိုးလာလို့ပဲကြောက်ရအောင်နော်။မိုင်းလုံးတိုက်ပွဲမှာလည်းဒီလိုကပူကြောင်းနဲ့ကို၃ချိန်နဲ့၃ချိန်ဖြစ်တယ်။အဲ့ဒီနောက်ပိုင်းလည်းဒီကအဆက်တက်ပေါ့နော်။အချို့ရတဲ့ဆိုဒီက၄၅၆ဆီလာတော့လာနော်ဟိုဥမာအဲ့လိုနဲ့ဇင်းလာလာတယ်လားဖြစ်သွားတယ်ပြောပြန်သွားတယ်နောက်ဆက်မယ်ပြန်ထပ်ပြန်ရောက်လာတယ်အဲ့လိုမျိုးပေါ့နော်။မောင်ညဆိုလည်းဒီကတကောင်ဆိုကစိုက်ရင်ရင်နဲ့ဆဲဝဲနေတာမျိုးပေါ့နော်။
အခုလိုအခြေအနေကြောင့်စစ်ပေးလို့ရထွက်ပြေးနေကြရသူတွေဟာဘုံခိုခြင်းတွေတူပြီးအကာအကွယ်ယူနိုင်အောင်လုပ်နေကြပါတယ်။ဒါပေမဲ့လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်
။တချို့စစ်ဆောင်တပ်ခန်းတွေလည်းလည်းရုံချင်းနဲ့ပြီးဟာကြရတယ်။နောက်ဒီခက်ခါကြေးရတဲ့တော်များပုံချင်းနဲ့ပြီးဟာနော်။ဒါနဲ့ပုံချင်းနဲ့ကတည်းကပြီးတော့မလုံဘူးဆိုပြီးတော့ပြန်လဲရခဲ့ရတယ်နော်။ဒီနောက်ပိုင်းမှာနော်စစ်ဆောင်တပ်ခန်းတွေကလည်းတော့လည်းမကြည့်နေတိုင်းနေတဲ့ပုံချင်းကလည်းရှိတယ်။နောက်စစ်ဆောင်ပြန်ရှိတဲ့နေရာကိုစားရတဲ့နေရာလည်းဒီလည်းမကြည့်နေဖြစ်သွားတယ်လို့ရှိတယ်နော်။
စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူထောင်ပေါင်းများစွာနေရွှန့်ပြီးတောတောင်တွေထဲအပါအဝင်ဘေးလွတ်ရာရှောင်တိမ်နေကြရပါတယ်။အသက်အရွယ်ကြီးသူခလေးငယ်နဲ့ကိုဝင်ဆောင်မိခင်တွေတောတောင်ထဲမှာဖြစ်သလိုနေထိုင်ပြီးခက်ခက်ခဲခဲစားတောက်နေထိုင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။စားနပ်ရိက္ခာဆေးဝါးတွေအပြင်တောက်သုံးရည်တွေလည်းအခက်အခဲဖြစ်နေကြပါတယ်။ကြရပြည်နယ်လိုက်ကော်မျိုးအပအဝင်လက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာမြန်မာစစ်တပ်ကလေကြောင်းသုံးတိုက်ခိုက်မှုတွေရပ်တန့်ဖို့နိုင်ငံတကာအသိုင်းအဝိုင်းကတောင်းဆိုမှုတွေလည်းပိုမိုကျေလောင်လာနေပါတယ်ရှင်
။အလိမ္မာပြောပြပေးကြတာပါခင်ဗျာ။မကြာခင်မှာမြန်မာနိုင်ငံအတွင်းကိုဗစ်မျိုးဗီဇာကွဲအိုမီကရွန်ကူးစက်မှုအခြေအနေကိုလည်းပြောပြပေးသွားပါမယ်။အခုတော့ရှမ်းပြည်နယ်အတွင်းကစစ်ပေးရှောင်နေတဲ့အခြေအနေကိုတလဲကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနဲ့ဒီပွားမြို့နယ်အတွင်းမှာတိုင်းဒေသနဲ့ကင်တပ်တွေအကြတိုက်ပွဲတွေပုံမူပြင်းထန်လာနေတာကြောင့်ဒေသခံရွာသားတွေဟာဒီပွားနဲ့ကြောင်မဲမြို့တွေမှာတိမ်းရှောင်နေကြရပါတယ်။ဒီအပိုင်းတွင်ကြောင်မဲမြို့မှာစစ်ပြေးဒုက္ခတွေခမန်းကြီး2000ကျော်လောက်ရောက်ရှိနေပြီးဒီပွားမြို့မှာတော့400ကျော်လောက်ရောက်လာကြတယ်လို့ကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့ရှမ်းပြည်နယ်ကစစ်ပြေးဒုက္ခတွေအခြေအနေကိုတော့ကိုသားညုံကပြောပြပေးမှာပါခင်ဗျာ။
တီဘောမျိုးနယ်နဲ့ကြောင်မဲမျိုးနယ်အဆက်ဒေသမှာ TNLA တောင်ပလောင် SSPP ရှမ်းပြည်မြောက်ပိုင်းပူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲဟာရက်သည်နှစ်ပတ်ကျော်ကြာလာပြီဖြစ်ပါတယ်။အချိန်ကြာလာသလိုပဲတိုက်ပွဲလည်းပိုပြီးပြင်းထန်လာတာမို့စစ်ဘေးလွတ်အောင်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေပိုများလာနေပါတယ်။ဒီနေ့ဇန်နဝါရီလ25ရက်နေ့အထိဒီတိုင်းဒေသလက်နက်ကိုင်တွေကြားမှာတိုက်ပွဲဖြစ်ပွားနေတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကြောင်မဲမျိုးကဦးဆိုင်ပူက view ကိုပြောပါတယ
်။အခုလည်းဖြစ်နေတယ်ဗျာ။အခုကဒီဘောနားမှာဖြစ်နေတယ်။မနေ့ကလည်းဒီနေ့ကတော့ဒီဘောနားမှာဖြစ်နေတယ်။အဲပြီးခဲ့တဲ့5ရက်လောက်ကတော့ရေကူးရွာမှာတောက်လျှောက်ဖြစ်နေ။ရေကူးရွာရဲ့တဝိုက်ပေါ့။အဲ့ဒါ5ရက်ဆက်တိုက်ပေါ့။ကြားထဲမှာကတော့တစ်ရက်နာလာသေးတယ်။တိုက်ပွဲဖြစ်တော့တကယ်ကြီးကျယ်ပေါ့နော်။ဒါတက်တဲ့ကြီးနဲ့ထူပြီးမှ ဖြစ်လာတဲ့အတိုင်းသားပေါ့
အခုလိုဖြစ်နေတဲ့တိုက်ပွဲတွေကြောင့်တောင်မဲမြို့ပေါ်မှာစေဘေးဒုက္ခတွေ2500ကျော်လောက်ရောက်ရှိခိုးလုံနေတယ်လို့လည်းပြောပါတယ
်2500ဝန်းကျင်လောက်တော့ရှိလို့မယ်စုစုပေါင်းကိုကဒီပေါ်နဲ့ကြောင်မဲကြားရွာတွေဆိုရင်အခုလိုကြီးကြတာပေါ့နော်အဲရေပူဖက်ကဆိုရင်ပေါ်ကျူဖရားမှာတန်းနေကြတယ်ပေါ်ဒီပေါ်ဟောထဲမှာတန်းနေကြတယ်အဲရေပူရဲ့ဒီဖက်ဆိုရင်တော့ကြောင်မဲဖက်ကိုပြေးလာကြတယ
်စေဘေးဒုက္ခတွေဟာကြောင်မဲမြို့ပေါ်ကဖူးရင်းကြောင်နဲ့နီးစပ်ရာမိတ်ဆွေတွေဆွေမျိုးတွေစီမှာခိုးလုံနေရတာဖြစ်ပါတယ်လနဲ့ကန်တက်တွေကတိုက်ပွဲဖြစ်ပွားမဲ့အခြေအနေရှိလို့ရှင်ရွာသားတွေကိုတင်းရှောင်ခိုင်းတာမျိုးရှိသလိုဒေသခံတွေကလည်းစားနပ်အခါတွေကိုပါတည်ယူတင်းရှောင်လာတာကြောင့်လောလောဆယ်မှာတော့ရိတ်ခအခက်ခဲမရှိဘူးလို့ဦးဆိုင်ဘူးကပြောပါရတယ်။တီဘောဘက်မှာတော့စီပြေဒုက္ခတွေဟာဘောကျူဖျားတာနာ2500ကျောင်းတိုင်းနဲ့မိတ်ဆွေတွေဆွေမျိုးတွေစီမှာတင်းရှောင်နေကြရပါတယ်။လက်ရှိတီဘောဘက်ကအခြေအနေကိုတော့စစ်ပြေးလာသူတွေကိုအကူအညီပေးနေတဲ့2020ရွေးကောက်ပွဲအနိုင်ရတီဘောမျိုးနယ်ပြည်နယ်လွှတ်တော်ကုစလင်နမ်မွန်ပေါင်းကခုလိုပြောပါရတယ
်။နေ့တိုင်းတော့ထနေတာပဲအတန်ထေးကြားနေရတာမြို့ထဲမှာနေကြတာမှာစိတ်ဆောင်တွေလည်းတိုးတယ်အဲပေါ်ကျူမား429ရောက်ရှင်အဲ့ဒီ2500တော့80ကျော်ပဲရှိရရှင်အဲစာရေးတောက်ရေးတွေကလူမှုရေးဟိုပလာဟိတအဖွဲ့တွေလည်းလာရှိတယ
်အရင်ကလေးကလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေလုပ်ပေးနေတဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC နဲ့ကုလသမဂ္ဂရဲ့ Save the Children အဖွဲ့တွေကအခုအကူအညီပေးနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်အတွင်းမှာလည်းTNL တအားပလောင် SSPB ရှမ်းပြည်မြောက်ပိုင်းကူပေါင်းတပ်နဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေကြားမှာတိုက်ပွဲဖြစ်နေပြီးတော့စစ်ပြေးဒုက္ခတွေ2000ကျော်မိုင်းကန်မြို့ပေါ်မှာတင်းရှောင်ခိုးလို့နေရပါတယ်ခင်ဗျာ
ကိုတာညုံတင်ပြပေးခဲ့တာပါခင်ဗျာ View America အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာတော့အဝေးတင်ကြောင်းနေပြန်ဖွင့်တဲ့သတင်းကိုပြောပြပေးတော့ပါမယ်အခုဆက်ပြီးမြန်မာနိုင်ငံအတွင်းကိုဗစ် -19 မှုကြောင့်ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာ Omicron COVID ပိုးပြည်ရင်းကူးစက်သူတွေရှိနေခြင်းယောဂါကာကွယ်ရေးနည်းလမ်းတွေကိုလူတိုင်းလိုက်နာဖို့ကြွန့်ကျင်သူတွေကတိုက်တွန်းနေသလိုယောဂါကာကွယ်ဆေးလူတိုင်းမဖြစ်မနေထိုးဖို့ကိုလည်းသတိပေးနေပါတယ်။ကျန်းမာရေးဝန်ကြီးဌာနအစီအစဉ်နဲ့ကာကွယ်ဆေးထိုးသူတွေရှိသလိုကာကွယ်ဆေးထိုးနိုင်တဲ့အခြေအနေမရသေးသူတွေလည်းရှိနေပါတယ်။တချို့ကလည်းကိုယ့်အစီအစဉ်နဲ့ကိုအဖို့အခပေးပြီးကာယောဂါကာကွယ်ဆေးထိုးနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နားလောင်ကပြောပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံမှာကူးစက်မြန် Omicron COVID ပိုးအတည်ပြုလွန်နာ180ကျော်ရှိတဲ့အထက်မှ၄ယောက်ကပြည်တွင်းမှာကူးစက်သူတွေဖြစ်ပါတယ်။ Omicron COVID ပိုးမကူးစက်အောင် COVID ကာကွယ်ရေးနည်းလမ်းတွေကိုအလိထားကြဖို့နဲ့ COVID ကူးစက်ခဲ့ရင်နောက်မှာရောဂါကိုပြင်းပြင်းထန်ထန်မခံစားရအောင်အားဖြင့် COVID ကာကွယ်ဆေးတွေထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ COVID ကာကွယ်ဆေးလူတိုင်းထိုးနိုင်ဖို့ကျန်းမာရေးဌာနကမြို့နယ်အလိုက်ဆောင်ရွက်ပေးနေတယ်လို့စစ်ကောင်စီရဲ့သတင်းမီဒီယာတွေကလည်းတစင်နေ့စဉ်ထုတ်ပြန်နေပါတယ်။မြန်မာနိုင်ငံမှာတော့အားဖြင့် COVID ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေမတွေ့ရသေးပေမဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အစီအစဉ်နဲ့ COVID ကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသူတွေကတော့အတော်များများရှိနေပါတယ်ပထမတစ်ကြိမ်ထိုးပြီးလို့ဒုတိယအကြိမ်ထိုးဖို့စောင့်နေသူတွေလည်းမနေပါဘူးရှမ်းပြည်မြောက်ပိုင်းနှောင်ချိုမြို့မှာကာကွယ်ဆေးဒုတိယအကြိမ်ထိုးဖို့ကြံ့နေသူတွေကိုဆေးခွဲတမ်းရသလောက်တည့်ရတဲ့တာထိုးပေးသွားမယ်လို့မြို့နယ် COVID ရောဂါအရေးပေါ်တုံ့ပြန်ရေးကော်မတီကထုတ်ပြန်ထားပါတယ်ကာကွယ်ဆေးလုံးဝမထိုးရသေးလို့စောင့်ဆိုင်နေသူတွေအတွက်တော့ဆေးခွဲရပုံမူတည်ပြီးတော့စောင့်ဆိုင်နေရတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီကဆေးခွဲတာနေမရောက်သေးဘူးလို့ပြောတယ်။အဲ့ဒီပထမအတိထိုးမှုရအတွက်ပေါ့လေ။အဲ့ဒီမရောက်သေးလို့ပြောတယ်။အဟောင်းကြီးကတော့ခုပြီးပါကြတယ်။အရင်ကတည်းကတော့ဒုတိယအတုံးဆုံးလို့ပါသူတို့ခေါ်ထူတာတွေ့တယ
်။နောင်ချိုမြို့တွေကတောင်ရက်ကွက်မှာရှိတဲ့မနစ်ရတနာခမနေရာမှာကိုဗစ်ရောဂါကာကွယ်ဆေးထိုးနှံပေးနေတာပါ။ခမအကျဲအဝန်းနဲ့ကိုဗစ်ကာကွယ်ဆေးလာသူတွေအရေအတွက်မမျှတာကြောင့်ယောဂပိုကူးစက်ခါရမှာကိုပြန်ပြီးတော့ဆိုရင်းနေရတဲ့အခြေအနေကိုလည်းအခုလိုပြောပါရစေ
။ဒီလိုမျိုးတစ်ယောက်ကလည်းပြတ်သိက်ကျနေတဲ့အတွက်အလိုမျိုးလေးတန်းဖြူကြတဲ့အခါကျတော့ပုံကျတာပေါ့။ယောဂဖြစ်မှာဆိုလို့ဆေးလာထုတ်ကောင်မှယောဂပိုမယ်အဲ့လိုပုံစံမျိုးဖြစ်နေတာပေါ့နော်။လူတွေကတားနေရတဲ့အခါကျတော့
ကျန်းမာရေးဌာနရဲ့အစီအစဉ်နဲ့ကိုဗစ်ယောဂကာကွယ်ဆေးထိုးနိုင်ရမယ့်အုပ်စုလိုက်သတ်မှတ်ရအတိုင်းအခမဲ့ထိုးပေးနေတာပါ။တချို့ကတော့ကိုယ့်အစီအစဉ်နဲ့ကိုယ်အခအချင်းွယ်ပေးပြီးတော့ဆေးထိုးနိုင်တဲ့နေရာတွေမှာကိုဗစ်ကာကွယ်ဆေးထိုးနေကြပါတယ်။ကိုဗစ်ကာကွယ်ဆေးတို့ဝန်ဆောင်မှုပေးနေတဲ့ပုဂ္ဂလိကလုပ်ငန်းတွေကာကွယ်ဆေးထိုးနှံခြင်းတို့အူချင်းတမမဟုတ်အစုအဖွဲ့လိုက်ဝန်ဆောင်မှုပေးတာတွေလည်းရှိလာပါတယ်။အဖို့အခယူပြီးတော့ကိုဗစ်ကာကွယ်ဆေးထိုးဝန်ဆောင်မှုပေးနေတဲ့ Logi ဆိုတဲ့ခီးသွားလုပ်ငန်းကအခုလိုရှင်းပြပါရစေ။
စ 10ယောက်ကိုတလုံးထိုးရတာဖြစ်တဲ့အတွက်ပေါ့နော်လူစုရယ်ကျမတို့က bench တစ်ခုကိုအများတန်း weekend တိုင်းမှာရှိနေရပေါ့နော်နောက်ပြီးတော့နောက်ထပ် product တစ်ခုအနေနဲ့ home service ရှိပါတယ်ပေါ့နော်သူကကြောက်လဲကျမတို့ date ပေးတာများတယ်ဒါမဲ့ဟိုစိတ်ထိုးမဲ့သူကလူများတယ်ဆိုပြီး10ယောက်ဖြစ်တယ်ဆိုလို့ရှိရင်တော့ကျမတို့က date တစ်ခုသူတို့ဘယ်လိုကျင်းနေ date ရနိုင်နေပေါ့နော်အဲ့ဒါကကြာ home service ပေါ့နော်နောက်ပြီးတော့ company အဖွဲ့အစည်းတွေကိုလိုက်ထိုးပေးတာ product နောက်တစ်ခုပေါ့နော
်မြန်မာနိုင်ငံမှာ covid ကကွယ်ဆေးအကျဉ်းပြည့်ထိုးနှံပြည်သူ18တန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်တစ်ချိန်တည်းမှာလဲကာယောဂါကကွယ်ဆေးလုံးဝမထိုးရသေးပဲကိုယ်လည်းရောက်ဖို့ဆောင်ဆိုင်နေရသူတွေလည်းရှိပါတယ်ကာကွယ်ဆေးအကျဉ်းပြည့်ထိုးနှံပြည်သူတချို့ကလည်းကိုယ့်အစီအစဉ်နဲ့ကိုယ်အဖို့ခပေးပြီးတော့အားဖြင့် covid ကကွယ်ဆေးတွေထိုးထားကြပါတယ်
နန်းလောင်တင်ပြပေးခဲ့တာပါခင်ဗျာတော်တော်ရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်အခုဆက်ပြီးတော့အဝေးသင်ကျောင်းနေပြန်ဖွင့်တဲ့သတင်းကိုပြောပြပေးပါမယ်ကိုဗစ်ကာယောဂါကြောင့်2020ခုနှစ်ကလေးကပိတ်ထားတဲ့အဝေးသင်တက္ကသိုလ်တွေမှာနောက်ဆုံးနှစ်သိပ္ပံအထူးပြုဘာသာရပ်တွေနဲ့ဝိဇ္ဇာအထူးပြုဘာသာရပ်တွေကိုပြန်ဖွင့်နေပါပြီနှစ်နှစ်လောက်ပညာသင်ကြားမှုကြံ့ကြာရပ်ဆိုင်နေခဲ့တာကြောင့်ပွဲရဖို့မျှော်လင့်နေသူတွေကတော့တက္ကသိုလ်ပြန်တက်ဖို့ပြင်ဆင်နေကြပါတယ်။ကိုဗစ်ကာယောဂါကြောင့်အလုတ်ကန်ရှားနေချိန်မှာပွဲလက်မှတ်မရှိတဲ့အတွက်အလုတ်ကန်ရဖို့ပိုခက်ခဲနေတယ်လို့အဝေးစဉ်တက္ကသိုလ်ကျောင်းသူကျောင်းသားတွေကပြောကြပါတယ်။ဒီအခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမသစင်အောင်ကပြောပြပေးမှာပါခင်ဗျာ
။ကိုဗစ်ကာယောဂါကြောင့်2020ပြည့်နှစ်ထဲကအဝေးစဉ်တက္ကသိုလ်တွေကိုစပြီးတော့ပိတ်ထားခဲ့တာဖြစ်ပြီးတော့ဆရာနာသိမ်းပြီးတဲ့နောက်2021ခုနှစ်ထဲမှာလည်းပြန်မဖွင့်နိုင်ခဲ့ပါဘူး။အခုတော့အဝေးသင်တက္ကသိုလ်တွေမှာနောက်ဆုံးနှစ်သိပ္ပံအထူးပြုဘာသာရပ်သင်တန်းတွေအတွက်လက်တွေ့နဲ့သင်ကြားပို့ချသင်တန်းတွေကိုဇန်နဝါရီ22ရက်စနေနေ့မှာစပြီးတော့ဖွင့်လှစ်ခဲ့ပါတယ်။နှစ်နှစ်လောက်ပညာသင်ကြားရေးပြတ်နေတဲ့အဝေးသင်တက္ကသိုလ်ကျောင်းသူကျောင်းသားတချို့ကကျောင်းမြင်မြင်ပြီးပွဲရဖို့အတွက်ကျောင်းပြန်တက်ဖို့ပြင်ဆင်နေပါတယ်။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်ကဝိဇာပါတာရဲ့အထူးပြုအဝေးသင်နောက်ဆုံးနှစ်ကျောင်းသူတူဖြစ်တဲ့မတ်မျိုးတီဝီကျော်ကတော့သူပါကြောင့်ကျောင်းပြန်တက်ချင်တယ်ဆိုတော့ကိုအခုလိုရှင်းပြပါရစေ
။ညီမတို့ကကိုယ့်ကိုမတက်ချင်ပေမဲ့လေအမင်းဖတ်တွေကကြာလို့ရှိရင်အတင်းတက်ခိုင်းနေကြတော့လေညီမတို့နည်းတက်မှာပါဟုတ်။ညီမတို့ဆိုလို့ရှိရင်ဒီငယ်ငယ်ကလေးကဆိုလို့ရှိရင်ဒီအသက်21မှာဝေးရရမယ်ပေါ့လေအဲ့လိုမျိုးဒီပလန်လေးရှိခဲ့တယ်ပေါ့လေအခုကဒီနှစ်နှစ်လောက်ကျောင်းတွေပိတ်ထားခဲ့ရတော့ညီမတို့ကအသက်တွေကြီးပြီးတော့ဘာမှမသိမရေရာမသိချာအဲ့လိုမျိုးတို့ဖြစ်သွားပါလေ
အဝေးသင်ကျောင်းသားအများစုကအလုပ်လုပ်ပြီးတော့ကျောင်းတက်တဲ့သူတွေဖြစ်ပါတယ်အဝေးသင်တက္ကသိုလ်မှာဝိဇ္ဇာဘာသာရပ်တက်နေတဲ့ကျောင်းသူတူကလက်ရှိကာလမှာပွဲမရသေးသူအတွက်အလုပ်ကင်ရဖို့ခက်ခဲနေတဲ့အခြေအနေကိုတော့အခုလိုပြောပါတယ
်ဒီအလုပ်ခေါ်လို့ရှိရင်ဒီဘယ်ရမှဆိုရင်ခရရရှိနေတယ်ပေါ့နော်အဲ့ကြတော့ဒီလျှောက်တဲ့ခါမှာအဲ့လိုကွန်မြူနတီကြတော့ဖယ်ပြီးတော့ရှောက်ရတယ်ပေါ့နော်အဲ့ကြတော့အခုနန်းတော်တော်လေးနည်းသွားတယ်လေဝါလေးကိုပြောလို့ရမယ်ဒီစီရီယံကျောင်းသားတွေအတွက်ပေါ့နော
်အဝေးသင်တက္ကသိုလ်တွေနှစ်နှစ်လောက်ပိတ်ထားခဲ့လို့ဘွဲရချိန်နောက်ကျနေတာမို့ကိုလိုချင်တဲ့အလုပ်ကံအတီတကြားရဖို့ခက်ခဲတယ်လို့လည်းအဝေးသင်နောက်ဆုံးနှစ်ကျောင်းသားတူကပြောပါတယ
်ဒီပိတ်ထားတဲ့အိမ်တက်နေတဲ့သူတွေကအဝေးသင်ကျောင်းတက်ရတာမများကြတယ်ဆိုတော့အဲ့ဒီကာလမှာမှဒီကိုဗစ်ဖြစ်တယ်ဆိုတော့ဒီအလုပ်ကံတွေလည်းချပါတယ်ဆိုတော့သူတို့တွေကဒီကျောင်းတွေလည်းမပြီးခဲ့ဘူးပေါ့နော်ဒီတပိုင်းတစားနဲ့ဒီကျောင်းတွေကိုရက်ခရတဲ့အချိန်တွေရှိတယ်ပေါ့ဥမာအများစုတွေနောက်ဆုံးနေ့တွေဆိုရင်ပေါ်ပြီးတော့အခက်ဖြစ်တာပေါ့
အခုလိုပွဲလည်းမှမရှိလို့ကိုလုတ်ချင်တဲ့အလုပ်အကိုင်းမရဖြစ်နေပေမဲ့လက်ရှိမြန်မာနိုင်ငံအခြေအနေကြောင့်သူ့အနေနဲ့တော့ကျောင်းပြန်တက်မှာမဟုတ်သေးဘူးလို့ပြောပါတယ
်ဒီစက်ကောင်စီကဖွင့်မယ်ကျောင်းဆိုရင်တော့ကျွန်တော်တို့လောလောဆယ်တော့စက်ကူထားတာကတော့မတက်တော့ဘူးလို့စက်ကူထားတယ်ပေါ့
ဝိဇ္ဇာသိပ္ပံနေတင်တန်းတက္ကသိုလ်တွေနဲ့တခြားသက်မွေးဝန်ကြောင်းဆိုင်ရာတက္ကသိုလ်တွေကနောက်ဆုံးနှစ်အတန်းတွေကိုလည်းဇန်နဝါရီလ6ရက်နေ့ကလေးကပြန်ဖွင့်ထားပါတယ်။ကျောင်းတွေမှာတက်ရောက်တဲ့သူတွေအများပြားရှိတယ်လို့သတင်းတွေမှာစစ်ကောင်စီကသတင်းထုတ်ပြန်ဖော်ပြတာရှိပေမဲ့တကယ်တမ်းကျောင်းကစာသင်ခန်းတွေထဲမှာကျောင်းသားတွေမရှိသလောက်အခြေအနေမျိုးသာဖြစ်တယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားသက်မကဥက္ကဋ္ဌကိုအောင်ကောင်းဆက်က VW ကိုအခုလိုပြောပါတယ
်။ဒီဥပဒေပညာဌာနမှာ22ယောက်ကျောင်းတက်တယ်လို့သိထားရတယ်ပေါ့နော်ဆိုတော့ဒီအဲ့ဒီ22ယောက်တက်တယ်ဆိုတာကိုကျွန်တော်ဒီရာဂန်လုံးအဖြစ်အတွက်မဲ့ဆိုလို့ရှိရင်ဒီသတ္တုထားနှစ်လူဦးရေနဲ့တွက်မဲ့ဆိုရင်တော့သူကဟို300ခန်းတောင်တော့ပဲရှိပါတယ်ဆိုတော့ဟိုတစ်ကျောင်းလုံးအနေထားနဲ့ကျွန်တော်ပြန်ပြီးတော့တွက်မဲ့ဆိုလို့ရှိရင်100ခန်းတောင်တော့မကြည့်ရဲအနေထားဖြစ်နေပါတယ်ဟုတ်
ဆရာနာတင်ထားတဲ့အချိန်ပညာမသင်မဲ့တပိတ်မှောက်နေကြတဲ့ကျောင်းသားတွေရှိသလိုပွဲလက်မှတ်ရဖို့ကြောင်းတက်နေကြသူတွေလည်းရှိပါတယ်။အလုခော်စားတွေမှာပွဲရမှာဖြစ်မယ်ဆိုတဲ့သတ်မှတ်ချက်တွေကြောင့်ပွဲရဖို့ခက်ခဲနေတဲ့အချိန်မှာလူငယ်တွေအတွက်အလုကန်အခွင့်အလမ်းတွေကလည်းပို့ပြီးတော့ခက်ခဲနေတယ်လို့ကျောင်းသူကျောင်းသားတွေကပြောဆိုကြပါရဲ့ရှင်။
မ ဖမ်းရသခြင်းအောင်တင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တော်ရချင်တို့အနေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းကြရဲဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက ပတ်စင်ကဏ္ဍလေးဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကမ္ဘာတစ်လွှာခီးသွန်းအစီအစဉ်နဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။အန်ဒရိုက်အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရသလို
တဲ့င်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။တော်ရချင်တို့ခုနားဆင်နေကြရတာကတော့ဗီအိုမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာကမ္ဘာတစ်လွှာခီးသွန်းအစီအစဉ်နဲ့အင်္ဂါညစကဝိုင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပ ရှားချုပ်နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့ရုရှားနိုင်ငံအကြားတင်းမာမှုတွေတိုးနေချိန်မှာပဲအမေရိကန်ကလည်းသူ့တပ်ဖွဲ့ဝင် 8,500 ကိုဥရောပအရှေ့ပိုင်းနိုင်ငံတွေစီဆီလွတ်ဖို့အသင့်ပြင်ဆင်ထားပါတယ်။ယူကရိန်းကအမေရိကန်တန်ရုံးဝန်ထမ်းတချို့ကိုလည်းနေရပြန်ခေါ်ထားပါတယ်။ဒီလိုစစ်ဆေးတင်းမာနေတဲ့အခြေအနေအကြောင်းအင်ဂျီရောသတင်းတောက်အနီတာပါဝဲလ်သတင်းပေးပို့ထားတာကိုနားလောင်ကတင်ပြပေးပါမယ်ခင်ဗျာ။
ယူကရိန်းနဲ့ရုရှားနိုင်ငံနဲ့ဆက်မှာရုရှားတပ်ဖွဲ့တွေထပ်ပြီးတော့ရောက်လာတဲ့အတွက်အချိန်လေးပို့ပြီးတော့တင်းမာလာပါတယ်။ဒီအချိန်မှာပဲယူကရိန်းနိုင်ငံမြို့တော်နဲ့48မိုင်အကွာလောက်မှာရှိတဲ့ဘီလာရုစ်နိုင်ငံတောင်ပိုင်းနယ်စပ်မှာလာမယ့်လအတွင်းပူရဲစီရေလက်ကျင်ဖို့ဆိုပြီးတနင်္လာနေ့တုန်းကပဲသမ္မတဗလာဒီမီယာပူတင်ကစစ်ဖက်ရင်တွေဆီလုပ်ခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကလည်းလိုအပ်လာရင်နေတိုးမဟာမိတ်တွေနဲ့အတူတွဲပြီးတော့တုံ့ပြန်ဆောင်ရွက်ဖို့အစီအစဉ်ရှိကြောင်းအင်ဖြူရောပြောခွင့်ရဂျန်ဆာဂေကအခုလိုပြောပါတယ
် Well we can't get into the mine
သမားပူတင်ဘာတွေစဉ်းစားနေတယ်ဆိုတာသူကောင်းနေကျမတို့ဝင်ကြည့်လို့မရပါဘူးယူကရိန်းနဲ့ဆက်မှာပြင်ဆင်လှုပ်ရှားနေကြတွေတော့ပဲမြင်ရတာပါရုရှားဘက်ကစီးလှုပ်ရှားမှုတွေအချိန်မရွေးဖြစ်လာနိုင်တယ်ဆိုတာကိုသမ္မတဘိုင်ဒန်ကကျမတို့ကိုရှင်းရှင်းလင်းလင်းညွှန်ကြားထားပါတယ်ပြီးခဲ့တဲ့တစ်ပတ်ကလည်းပြောပါတယ်ဒါကြောင့်လည်းအရှေ့ဥရောပဒေသနိုင်ငံတွေနဲ့ဒီကိစ္စကိုကျမတို့ဆွေးနွေးနေပါတယ
်အမေရိကန်ဘက်ကလည်းစစ်ဖက်တပ်ဖွဲ့ဝင် 8,500 ကိုနေတိုအဖွဲ့ဝင်နိုင်ငံတွေစီစီလှုပ်ဖို့အသင့်ပြင်ထားသလိုယူကရိန်းနိုင်ငံမြို့တော် Kiev မှာရှိတဲ့အမေရိကန်တာဝန်ထမ်းတချို့ကိုပြန်ခေါ်ယူနေပါတယ်တနင်္လာနေ့နောက်ပိုင်းမှာတော့ဥရောပသမ္မတ EU နဲ့နေတိုအဖွဲ့ဝင်ကောင်ဆောင်တွေနဲ့သမ္မတဘိုင်ဒန်တယ်လီဖုန်းဆက်ပြောဆိုခဲ့ပါတယ်။တန်တမာရေးနည်းလမ်းနဲ့ဖြည့်ရှင်မှုဆန္ဒရှိကြတဲ့ပါဝင်ဆွေးနွေးသူအလုံးကရုရှားစီးပွားရေးကိုအကြီးအကျယ်ထိခိုက်စေမယ်တန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့နဲ့ဥရောပအရှေ့ပိုင်းကနေတိုအဖွဲ့ဝင်နိုင်ငံတွေရဲ့လုံခြုံရေးတိုးမြှင့်ဖို့တိုင်ပင်ခဲ့တာပါ။ရုရှားကိုစောင့်ကြည့်လေ့လာနေတဲ့သူတွေကတော့ယူကရိန်းရဲ့အနာဂတ်ကိုယူကရိန်းမပါဘဲရုရှားကညှိနှိုင်းနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကတန်တမာရေးအရာအတိအကဥဆောင်ပြီးတော့ကြိုးပမ်းနေတဲ့အတွက်ထိတ်တိတ်မတွေ့အောင်ရှောင်လွှဲလို့တော့ရနိုင်ပါတယ်လို့လည်းဖြူမြင်ကြပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေလာရေးအဖွဲ့ CSIS ကရုရှားနဲ့ယူရိုအရှာအစီအစဉ်သုတေသီအန်ဒရူးလိုဟန်ကအခုလိုသုံးသပ်ပါတယ
်ဒါကပဋိပက္ခအဆင့်ထိရောက်မလာသေးတဲ့ထိတ်တိုက်ရင်ဆိုင်တွေ့မှုဖြစ်ပါတယ်ဖြစ်နိုင်ခြင်းလုံးဝမရှိဘူးလို့ထင်ရတဲ့ကိစ္စမျိုးတွေမှာတောင်းအစိုးဆုံးဖြစ်မလာဖို့တခြားနည်းလမ်းတွေနဲ့ရှောင်လွှဲလို့ရပါတယ်
ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ကလည်းဆွေးနွေးပွဲကနေအဖြစ်တရရလိမ့်မယ်လို့မျှော်လင့်မထားကြောင်းဖြေခဲ့တဲ့တပ်မှပြောထားတာပါ။ဒါပေမဲ့လည်းဥရောပအရှေ့ပိုင်းနိုင်ငံတွေမှာနေတိုတပ်ဖွဲ့တွေလျှော့ချဖို့ယူကရိန်းကို EU ထဲဝင်ခွင့်မပြုဖို့ဆိုတဲ့ရုရှားဘက်ကသူ့ရဲ့လူလာချက်တွေအပအဝင်အနောက်နိုင်ငံတွေဘက်ကကမ်းလှမ်းချက်ကိုစားနဲ့ရေးသားတုံ့ပြန်ဖို့လူလာနေတာပါ။ American Enterprise Institute ကအကြီးတန်းသူတွေသည် Leon Aaron ကအခုလိုသုံးသပ်ပါတယ်
။ Putin is a judo enthusiast.
ပူတင်ကဂျူဒိုကစားသမားပါဂျူဒိုကစားနီးမှာနိုင်နေဆိုတာသိမရှိပါဘူးပြိုင်ဘက်ကိုအလဲထိုးလိုက်လို့အနိုင်ပြီးတာမျိုးမဟုတ်ပဲအမှတ်အလိုက်အနိုင်ရှုံးဆုံးဖြတ်တာဖြစ်ပါတယ်ဒီပွဲမှာပူတင်မနိုင်သေးပါဘူးဒါပေမဲ့နေတိုးမဟာမိတ်အဖွဲ့ကိုသူစမ်းတက်နေပါတယ်နေတိုးအဖွဲ့ဘက်ကခိုင်မာမှုသိမရှိတာကိုလည်းတွေ့ရပါတယ်သူတခုခုပြောလိုက်တိုင်းအမေရိကန်သမ္မတကအ мян တုံ့ပြန်တယ်အစည်းအဝေးတွေခေါ်တယ်ဒီနီလန်နဲ့သူ့ဘက်ကအမှတ်တွေရနေတာပါ
ယူကရိန်းရုရှားအရေးတန်တမာရေးနိလန့်နဲ့အခုလိုအပြေရှားဖို့ဝိုင်းဝန်းကြိုးပမ်းနေချိန်မှာပဲရုရှားယူကရိန်းနယ်စပ်မှာတော့စစ်မဲ့ဖြစ်မဲ့အရေးလက္ခဏာတွေကိုတွေ့မြင်နေရပြီဖြစ်ပါတယ
် နားလည်တင်ပြပေးကြတာပါခင်ဗျာမကြခင်မှာကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပေးတော့မယ်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်ရုရှားတပ်ဖွဲ့တွေယူကရိန်းနယ်မြေထဲခြေချလိုက်တာနဲ့ဒါကိုကျူးကျော်သိမ်းပိုက်မှုအဖြစ်မှားယူမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားပြီးမှာပဲအမေရိကန်ကယူကရိန်းကိုစစ်လက်နက်ပစ္စည်းတွေစတင်ပို့ဆောင်နေပါတယ်ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တပ်ဆွဲပြီးမှာသမ္မတဘိုင်ဒန်ကအခုလိုပြောလိုက်တာပါအမေရိကန်နဲ့ရုရှားကြားမှာတော့ပြည်လည်မှုရဖို့တပ်တမရေးအရာဆက်စ조사ဖို့သဘောတူညီထားပါတယ် VOA သတင်းတောက် Arash Arabasadi သတင်းပေးပို့ထားတာကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်သိမ်းပိုက်နိုင်တဲ့အလားအလာတွေကြောင့်တင်းမာနေတဲ့အခြေအနေကိုရှော့ချဖို့အမေရိကန်နဲ့ရုရှားကြားတန်တမာရေးအရာဖြည့်ဆည်းမှုစူးစမ်းနေတဲ့အချိန်ထဲမှာအမေရိကန်ကပို့လိုက်တဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းနိုင်ငံကိုရောက်လာပါပြီ။လက်နက်ခရမ်း၄ကြိမ်69ရန်ကျော်ပေးပို့တာဖြစ်ကြောင်း KF မြို့အမေရိကန်တန်ယုံကပြောပါတယ်။ရုရှားလိုလာတဲ့ယူကရိန်းသမ္မတတင်မြှောက်ဖို့ရုရှားတွေရဲ့အစီအစဉ်ကိုဗြိတိန်နိုင်ငံကသတိပေးဖော်ထုတ်ပြီးအခုလိုစစ်လက်နက်ပစ္စည်းတွေအမေရိကန်ကပေးပို့ခဲ့တာပါရုရှားကတော့ဗြိတိန်ရဲ့သတိပေးချက်အပေါ်ညှင်းဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအမေရိကန်ရဲ့မဟာမိတ်တွေဟာရုရှားအတွက်ရှင်းလင်းတဲ့သတင်းစကားပါခဲ့ပြီးလို့ CNN ရဲ့ State of the Union အစီအစဉ်မှာပြောကြားခဲ့ပါတယ
် We've given Russia two paths there's a path through diplomacy and dialogue
ရုရှားကိုရွေးချယ်စရာနည်းလမ်းနှစ်လမ်းပေးပြီးပါပြီပြီးခဲ့တဲ့သတင်းပတ်ကနိုင်ငံသားရေးဝန်ကြီးလာဗရော့နဲ့ဂျနီဗာမှာတွေ့ဆုံဆွေးနွေးခဲ့သလိုတန်တမာရေးနည်းလမ်းအပြင်တခြားလမ်းကတော့သတင်းပတ်တွေနဲ့ချီသတိပေးပြောဆိုထားအတိုင်းကျူးကျော်ဖို့ပြင်ဆင်နေတာတွေကိုပြင်းပြင်းထန်ထန်တုံ့ပြန်ကင်တွယ်ဖို့နီးလမ်းပဲဖြစ်ပါတယ်အမေရိကန်နိုင်ငံတနိုင်ငံတည်းကမဟုတ်ပဲဒီမိုကရေစီနဲ့ကမ္ဘာစီးပွားရေးအင်အားကြီး G7 နိုင်ငံတွေကလည်းရှင်းရှင်းလင်းလင်းပြောထားပြီးပါပြီဥရောပသမဂ္ဂကရော NATO အဖွဲ့ကြီးကလည်းဒီသဘောထားအတိုင်းပါပဲ
အခုလိုအခြေအနေမှာပဲရုရှား၊အီရန်နဲ့တရုတ်နိုင်ငံတို့ပူးပေါင်းပြီးအိုမန်ပင်လယ်ကွေ့အတွင်းစီးရဲလေ့ကျင့်နေတဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။နောက်ထပ်လည်းစီးရဲလေ့ကျင့်တာတွေဆက်လုပ်ဖို့ရှိတယ်လို့ဆိုပါတယ်။အမေရိကန်လွှတ်တော်အမတ်တွေကတော့အခုလိုရန်ဆောင်နေတဲ့အခြေအနေတွေကိုရှော့ချဖို့ဆိုရင်ထိရောက်တဲ့တုံ့ပြန်မှုလုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်ဒီမိုကရက်အထက်လွှတ်တော်အမတ် Chris Coons က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်။
I do think we should take up and pass a bipartisan bill.
ပါတီနေရာပေါင်းဥပဒေပြောင်းပြီးဒဏ်ခတ်ပိတ်ဆို့တင်တယ်ထင်ပါတယ်။အီရန်ကိုစပွဲဝိုင်းစီဆောင်ကျင်းလာနိုင်ခဲ့တဲ့ပြည်ထောင်တဲ့ဒဏ်ခတ်ရည်ရွယ်မှုမျိုးချမှတ်ပြီးယူကရိန်းကိုသိမ်းပိုက်ဖို့ပြင်ဆင်နေတဲ့ပူတင်ရဲ့လုပ်ရက်ကိုတားဆီးသင့်ပါတယ်
။ယူကရိန်းအင်ဂျင်ဘယ်လာရုစ်နိုင်ငံမှာလည်းရုရှားတိုက်လေယာဉ်တွေကိုတွေ့ရပြီးစစ်ရေးလက်ချက်မှုတွေကမကထလက်ခံဆောင်ရွက်ပြီးသွားမယ်လို့ဘယ်လာရုစ်ကပြောထားတာပါ။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဝင် Republican အထက်လွှတ်တော်အမတ် Johnny Ants ကABC This Week စီစဉ်မှာအခုလိုပြောပါရယ
် So far with this administration we have seen a doctor
ဆူရရဲ့ရွှေပြေးမူဝါဒကိုမြင်နိုင်ပါတယ်ဒီလိုပုံစံမျိုးနဲ့ကတော့ယူကရိန်းကိုရုရှားကသိမ်းပိုက်မှာကိုရောသမ္မတပူတင်ကိုရောတားဆီးနိုင်မှာမဟုတ်ပါဘူးဒါကြောင့်ကြီးမားပြင်းထန်တဲ့တန်ခတ်မှုတွေချမှတ်ပြီးကိုယ့်ရည်တည်ချက်ကိုအခိုင်အမာပြရပါမယ်
ရုရှားနဲ့အနောက်အုပ်စုအကြားအဓိကငင်းပွားတဲ့အကြောင်းအရာကတော့ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာမှကိုရုရှားကအကြီးအကျယ်ကန့်ကွက်ပြီးအမေရိကန်ကလည်းဗင်နိုင်ငံမဆိုးကိုယ်သဘောနဲ့ကိုယ်လုံးပိုင်ခွင့်ရှိတာကြောင့်ဘယ်သူတားဆီးတာကိုမှလက်ခံမှာမဟုတ်ကြောင်းအခိုင်အမာပြောဆိုထားတာပါခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပေးပါမယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်တဲက Better Sea တအားပေးဆက်ယုံအဆောက်အုံကြီးရှိတဲ့နေရာမှာမိထုံးပွဲတော်ကျင်းပနေပါတယ်မိယောင်တွေနဲ့ဖန်တီးထားတဲ့ Installation Art အမှုပညာလက်ရာတွေကိုလန်ဒန်မြို့ရဲ့အထင်ကရအဆောက်အုံကြီးပတ်လည်မှာပြသပြီးပွဲတော်ကျင်းပနေတာပါသိမ့်မြကံပေးမှာသွားလဲစရာနေရာတစ်ခုဖြစ်အောင်ဖန်တီးပြသထားတာကိုမဆုမြွန်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါခင်ဗျာ
လန်ဒန်မြို့လယ်စုံတစ်ထဲမှာရှိတဲ့ဘက်တစီတအားပေးဆက်ယုံကြီးဟာ1930ပြည့်နှစ်ပိုင်းတွင်ကနေ1980ပြည့်နှစ်ပိုင်းတွင်အထိလျက်စစ်တပ်အားထုတ်လုပ်ဖြန့်ဝေခဲ့တဲ့ဆက်ယုံကြီးဖြစ်ပါတယ်ပါလီမန်အဆောက်အဦဘာကင်နမ်နန်းတော်စတဲ့တန်တန်မြို့တော်တွေကအရေးကြီးတဲ့အဆောက်အဦတွေအပါအဝင်မြို့ရဲ့ငါးပုံတပုံအထိကိုလျှက်စစ်တပ်အားတွေကိုဖြန့်ဝေပေးခဲ့တာပါအခုတော့ဒီတရားပေးဆက်ရုံအဆောက်အဦကြီးအပါအဝင်ပတ်လေက42ဧကချေဝင်းတဲ့မြေနေရာပေါ်မှာလူနေအိမ်ကမ်းတွေရုံးကမ်းတွေဈေးဆိုင်တွေစားတောက်ဆိုင်တွေအရက်ဘားတွေကိုစောက်လုပ်နေပါတယ်တော်တော်များများလည်းစောက်လုပ်ပြီးစီကုန်လို့ဖွင့်နေဆိုင်တွေလည်းဖွင့်နေကြပါပြီအခုလိုခေတ်သစ်အဆောက်အဦတွေကြားမ ူလသမိုင်းဝင်ပုံစံမပြတ်အောင်လို့အထဲမှာပဲအသွင်ပြောင်းစောင့်နေတဲ့ဘက်တစီတအားပိအဆောက်အဦကြီးဟာလည်းတိမ့်မြက်ကန်ဘေးမှာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်တည်းကအတိုင်တည်ရှိနေပါတယ်။လန်ဒန်မြို့မှာသွားလေအပန်းဖြေဈေးဝယ်စားတောက်စရာနေရာတစ်ခုဖြစ်အောင်လို့အသွင်ပြောင်းနေတဲ့တအားပိဆက်ယုံကြီးရှိရနေရာကိုဆွဲဆောင်တဲ့အနေနဲ့ Light Festival ဆိုပြီးတော့မီထွန်ပွဲတော်ကိုလည်းနှစ်ဆန်းပိုင်းမှာကျင်းပပါတယ်။2022ခုနှစ်အတွက်မီထွန်ပွဲတော်ကိုတော့ January 13ရက်နေ့ကနေ February 28ရက်နေ့အထိကျင်းပနေတာမှာတရက်စင်မီအောင်တုံးပြီးတော့ Installation Art အနုပညာဖန်တီးမှုမှာကဘာကျော်တဲ့အနုပညာရှင်6ယောက်ရဲ့ဖန်တီးမှုတွေကိုပြသထားပါတယ်။ Battersea တားပိအဆောက်အဦကြီးတဝိုက်အများပြည်သူအပန်းဖြေသွားလာနိုင်အောင်လုပ်ထားတဲ့နေရာတွေမှာမီအောင်တုံး Installation Art လက်ရာတွေကိုဖြန့်ချပြသထားတာပါ
Well, the light festival, perfectly timed for the darkest months of the year, is a great way to brighten up. ရောင်းရအမောင်မိုက်ဆုံးလာရီမှာ
တမင်အချိန်ကပ်ပြီးမီးထွန်းပွဲတော်ကိုကျင်းပတာပါ။ဆောဆောမောင်နဲ့ဇန်နဝါရီ၊ဖေဖော်ဝါရီလညအချိန်တွေကိုမီးတွေထွန်းပြီးလင်းနေအောင်လုပ်ပေးတာအကောင်းဆုံးနည်းလမ်းတစ်ခုလည်းဖြစ်ပါတယ်။မီးတွေကိုတနည်းလုံးထွန်းလာတဲ့အတွက်နေခင်းဘက်အချိန်မှာရောညပိုင်းအချိန်တွေမှာပါလာကြည့်နိုင်ပါတယ်။ Battersea တအားပေးစေယုံကြီးမှာအမိုးကမရှိတဲ့အများပြည်သူအတွက်နေရာတစ်တွေအများကြီးဖန်တီးပေးထားပါတယ်။အပြင်မှာလမ်းလျှောက်နိုင်တဲ့နေရာတွေလည်းရှိတော့အေးချမ်းမောင်မိုက်တဲ့အခုလိုညတွေမှာအညောင်းညာပြေးစိတ်ပန်းဖြေနိုင်ကြပါတယ်
။သိမ့်မြက်ကန်ဘေးကလဟာပြင်းထဲမှာပြသထားတဲ့အမှုပညာဖန်တီးမှုတွေကိုလာကြည့်တဲ့သူတွေလှုပ်လှုပ်ရှားရှားဖြစ်နေအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကိုယ့်ရဲ့လှုပ်ရှားမှုပေါ်လိုက်ပြီးတော့မိအောင်တွေပြောင်းလဲသွားအောင်လုပ်တဲ့အမှုပညာလက်ရာကလည်း Instagram သုံးသူတွေအကြိုက်ဖြစ်နေပါတယ
်။ I loved it and I would recommend everybody to come and see it.
ကျမတို့သိတဲ့ဘောကြပါတယ်။လူတိုင်းလာကြည့်တင်တယ်လို့လည်းပြောချင်ပါတယ်။Instagram ပေါ်တင်ပြီးကျမတငယ်ချင်းတွေအားလုံးကိုလာကြည့်ဖို့ပြောဦးမှာပါ။အရင်အရင်ကိုကြိုက်ပါတယ်
။ကဘာကျော်ဖန်တီးမှုတွေက Origami ဆက်ကူခေါင်းနှီးနဲ့လုပ်တဲ့ပုံစံမျိုး Digital Origami ကြားရုပ်ကြီးက February 1ရက်မှာကြားနှစ်ဖြစ်မဲ့တရုတ်နှစ်တကူးကိုကြိုဆိုတဲ့အနေနဲ့ပြသထားတာပါ။ Sheikh ကဆက်ကူမီးပုံလုပ်တဲ့နှီးကိုခေတ်သစ်ဒီဇိုင်းနဲ့နှီးပညာပေါင်းဆက်ဖန်တီးထားတာကကဘာအရှိချမ်းနဲ့အနောက်ချမ်းကလူတွေပေါင်းစည်းစေမယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ
် I do love those panthers they are panthers or tigers I don't know they're tigers they're very
beautiful ကျတလာကြလားအဲ့ဒီဖန်တီးမှုကိုတကယ်ကိုကြိုက်ပါတယ်ကြားပါနော်မီးနေအောင်လှုပ်ထားတော့တိတ်ပြီးတော့လှပပြီးတော့ဆွဲဆောင်မှုလည်းရှိပါတယ်လူခုံပြန်နေတဲ့ပုံလှုပ်ထားတဲ့ဖန်တီးမှုကလည်းတကယ်လှပါတယ်ကျွန်မဗီဒီယိုတော့မှရိုက်ထားပါတယ်လူတိုင်းလာကြည့်တင်ပါတယ်
1983ခုနှစ်မှာတည်းကပိတ်ထားခဲ့တဲ့ Battersea တအားပိတ်ဆက်ယုံကြီးကိုပြန်ပြည့်မြဲစွမ်းအင်ထုတ်လုပ်တဲ့ဆက်ယုံကြီးဖြစ်အောင်လည်းပြန်လည်ဆောက်လုပ်နေပါတယ်။ဆက်ယုံအစားအဦးကြီးတွေမှပြင်ဆင်ဖွင့်လှစ်တဲ့ဈေးဆိုင်တွေ၊စားတောက်ဆိုင်တွေအတွက်တည်းမကပဲအနီးဝန်းကျင်ကလျှက်စစ်တပ်အားလိုအပ်ချက်တွေအတွက်ပါဖြည့်ဆည်းနိုင်ဖို့ရည်ရွယ်ထားကြပါတယ်။လူထုညဉ့်ဉန်ပြီးသဘာဝပတ်ဝန်းကျင်ထိခိုက်တာမျိုးမဖြစ်အောင်ပြန်ပြည့်မြဲနည်းပညာတွေနဲ့ပြင်ဆင်နေတဲ့တအားပိတ်ဆက်ယုံကြီးအပြင်ကအမှုပညာဖန်တီးမှုကလည်းအရှိကိုခုံပြန်သွားနေတယ်ဆိုတာကိုပုံဖော်ပြသထားပါတယ
် I'm very surprised how it fits with the Battersea power station that is in a huge monument is in a huge building that
တကယ်ကိုကြီးမာတဲ့ Battersea ဓာဘေးဆက်ယုံဆောက်ဦးကြီးနဲ့ဖန်တီးမှုကလိုက်ဖက်နေတာတကယ်ကိုအံ့ဩရပါတယ်အကြောင်းနှစ်ခုရှိပါတယ်သမိုင်းဝင်ဆောက်ဦးကြီးရဲ့အမှုပညာဖန်တီးမှုကပြောစရာကောင်းစဉ်ဖြစ်နေတာရေပါအနာဂတ်ကိုခုံသွားနေတဲ့ပုံစံမိတွေနဲ့ဖန်တီးထားတဲ့အမှုပညာဖန်တီးထားတာကဘာကြောင့်ကျွန်တော်တို့အဲ့ဒီမှာရှိနေရတယ်ဆိုတာတင်စားပြသထားသလိုဖြစ်နေပါတယ်။ Battersea ဓာဘေးဆက်ယုံကြီးကညဉ့်ဉန်းလေးတွေထုတ်ပြီးခဲ့တဲ့ဓာဘေးဆက်ယုံကြီးဖြစ်ခဲ့တာဟုတ်ပါတယ်။ဒါပေမဲ့အနာဂတ်မှာဆက်ယုံကြီးဖြစ်လာတဲ့အခါလူတွေနေထိုင်နိုင်ကြတဲ့နေရာ၊စုံတွေ့နိုင်ကြတဲ့နေရာ၊ယဉ်ကျေးမှုပေါင်းစုံစုစည်းနေတဲ့နေရာဖြစ်လာမယ်။အဲ့ဒီအနာဂတ်ကိုခုံသွားနေတယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။
တခြားမီးထွန်းပွဲတော်တွေလိုမျိုးမီးအလှတွေကိုတနည်းအားဖြင့်မှစူးစီးထွန်းထားတာမျိုးမဟုတ်ဘဲကြီးမားကျယ်ပြန့်လာတဲ့ Battersea တအားပိဆက်ယုံကြီးရဲ့ပတ်လည်လဟာပြင်းထဲမှာလျှက်စစ်မီးနဲ့အမှုပညာဖန်တီးမှုတွေကိုဖြန့်ချပြသထားတာမျိုးမဟုတ်တချို့တွေအတွက်တော့ဟင်ကနေဟာကနေဖြစ်မသွားစေပါဘူးတဲ
့ Oh we were just commenting that it's all very nice but
အားလုံးသိကောင်းတယ်လို့အခုပဲပြောနေတာပါဒါပေမဲ့ကျွန်တော်တို့က Docklands Second Home ရှိခဲ့တဲ့ Canary Wharf မှာနေကြတာပါအဲဒီကနေသင်္ဘောစီးလာခဲ့တာပါမီးတွေထုံးပြထားတာကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့ Canary Wharf မှာလည်းဒီလိုမီးထုံးပွဲတော်လုပ်နေတော့မီးထုံးပွဲနှစ်ခုရှင်ကြည့်ရင်ဒီဟာကအမှိန်တလို့ဖြစ်နေပါတယ်
1929ခုနှစ်မှာစတင်ဆောက်လုပ်ခဲ့ပြီးဒုတိယကမ္ဘာစစ်တွင်းကဘုံတံဘေးကလွတ်ခဲ့တဲ့ Battersea ဓာအပိဆက်ယုံကြီးဟာဒီကနေ့အထိလန်ဒန်မြို့နယ်ကသမိုင်းဝင်အထင်ကြီးအဆောက်အဦကြီးအဖြစ်နဲ့ရှိနေပါတယ်။သမိုင်းဝင်အမွေအနှစ်ကိုထိမ့်သိမ်းထားတဲ့တစ်ချိန်နဲ့ရှေ့ပြေးဒီဇိုင်းဖန်တီးမှုတွေနဲ့ဈေးဆိုင်တွေစားတောက်ဆိုင်တွေဖွင့်အသွင်ပြောင်းနေတဲ့ Battersea ဓာအပိဆက်ယုံကြီးမှာ အခုလိုမီထွန်းပွဲတော်မျိုးလုပ်တဲ့အတွက်လူတွေပိုသိပိုလာကြမယ်လို့စီစဉ်သူတွေကတော့မျှော်လင့်နေကြပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
။မဆူမြတ်မော်တင်ပြပေးခဲ့တာပါခင်ဗျာ။အခုတော့အင်္ဂါညစကဝိုင်းစီစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ခရီးပြည်နယ်အခြေအနေဟာအခုချိန်ထိပုံမှန်အတိုင်းသွားလာလုတ်ကင်နေတဲ့အခြေအနေမရောက်သေးဘူးလို့ခရီးပြည်နယ်ဘက်မှာစစ်ဘေးဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့ပညာရေးဆိုင်ရာကူညီလှုပ်ဆောင်နေသူစစ်တပ်ကတို့တစ်ကျောင်းသားတမကတာဝန်ရှိသူတူဖြစ်တဲ့မအိတ်သက်မှုကျော်က VOA ကိုပြောပါတယ်စစ်ဘေးဒဏ်ကိုခံစားနေရတဲ့စစ်ဘေးရှောင်ကလေးငယ်တွေပညာရေးနောက်မကျစေချင်တာရဲ့စစ်ဘေးသင့်ဒေသခံလူထုအတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရွက်မှုပေးချင်တာရဲ့ကြောင့်ခရီးပြည်နယ်ဘက်မှာပညာရေးနဲ့ကျန်းမာရေးဆိုင်ရာလုပ်ငန်းတွေကိုကူညီလှုပ်ဆောင်ပေးနေတာဖြစ်တယ်လို့လည်းစစ်တပ်ကတို့တစ်မှာဒုတိယနဲ့ဆမ်မွေးဖြစ်ထားတဲ့အချိန်ဆီယနာသိမှုနဲ့ကြုံရပြီးဆီယနာသိမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုထဲမှာပါခဲ့သူမှအိမ်သက်မှုကျော်ကပြောပါတယ်ကုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မှအိမ်သက်မှုကျော်ဒီရီနဲ့ဆက်သွယ်မေးမြန်းခွင့်ပြုတာမေးမြန်းတာတွေကိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ရှင်ဟုတ်
ပထမဆုံးကျွန်တော်ကြည့်တင်တာကမှအိမ်သက်မှုကျော်ကဟာလာရန်ကုန်စစ်တပ်ကသူတစ်မှာစီဘက်ဆိုင်ရာပညာသင်ကြားခဲ့တယ်လို့ကျွန်တော်စစ်တစ်စေချောင်းသူပေါ့နော်ကြောင်းတက်ခဲ့တယ်ပေါ့ဟို
ဆန
္ဒပြောင်းလို့ဖြစ်တဲ့အာနာသိမ့်မှုဖြစ်အာနာသိမ့်တဲ့အခြေအနေတော့ဆိုတော့အဲ့ဒီအခြေအနေကမအိတ်သက်မှုကျော်ကစစ်တစ်မှာဘယ်အတန်းတက်နေပြီလဲခင်ဗျအ
ဲဒီမှာ second MBBS ဖြည့်ထားရပါရှင်ဟုတ်
second MBBS ဖြည့်ထားတာပေါ့နော
်ဟုတ်ကဲ့ရှင်ဟုတ
်ဆိုတော့အဲ့ဒီကနေပြီးတော့ဘယ်လိုဖြစ်ပြီးတော့များဆန္ဒပြောင်းဝဲဒီမှာစစ်အနာသိမှုကိုဆက်ကျင်တဲ့ဆန္ဒပြပွဲတွေမှာပါလာတဲ့အခြေအနေကိုရောက်သွားတာလေဗျာ
။ဟုတ်ကဲ့ရှင်အဲ့အခြေအနေကအဲညီမကဒီဟိုတမကမှာလဲအဲတာဝန်ရှိတဲ့သူတယောက်ဖြစ်နေရပေါ့နော်။အဲ့ဒီအချိန်မှာပြောလို့ရှင်ညီမတို့အနေနဲ့ဒီအနာသိမှုကိုလည်းလက်မခံနိုင်ဘူးကျောင်းသားကျောင်းသူတို့ကလည်းဒါကိုအဲဆန့်ကျင်ကြောင်းအဲဆန္ဒပြဖို့အတွက်ညီမတို့ဟိုလမ်းမထွက်ခဲ့ရပေါ့ဟုတ
်။အင်တာဗျူးရဲ့အချိန်တိုင်းတားရဂျားတဲ့ကာလတွေထားလိုက်ပြီးတော့အဲ့လိုပြန်လွတ်ပြီးတဲ့နောက်ပိုင်းမှာဟလာမိုင်းသက်မှုကြောင့်အခုဆိုရင်ကြားပြည်နယ်ဘက်မှာရောက်နေရတဲ့လူကျွန်တော်သိထားပါတယ်။ကြားပြည်နယ်ဘက်ကလာဖို့အတွက်ဘယ်လိုများဆုံးဖြတ်တိခဲ့တာလဲခင်ဗျ။
ဟုတ်ညီမတို့ဒီပြန်လွတ်လာတဲ့အချိန်မှာပေါ့နော်အဖမ်းဆီးရလည်းအရင်များနေရဲဆိုတော့ညီမတို့အနေနဲ့လည်းဒါကိုရှောင်တိန်ပြီးတော့ညီမတို့အလုပ်တွေဆက်လုပ်ဖို့ရှိရဲပေါ့နော်ပြောရလို့ရှိရင်ကိုရောက်တဲ့ data မှာလည်းညီမတို့ကအဲ့တကယ်အကျိုးပြုနိုင်တဲ့သူဖြစ်ရှင်နေပေါ့နော်အဲ့တော့ကြောင့်မဟုတ်လို့ညီမတို့ဒီဘက်ကိုလာဖို့ရွေးချယ်ဖြစ်ခဲ့တာပါရှင်ဟုတ
်ဆိုတော့အခုမိုင်းသက်မှုကြောကခရီးပြည်နယ်ဘက်မှာဘယ်လိုမျိုးဘာတွေများလုပ်နေတာရှိပါလဲ
ဟုတ်ညီမတို့ပညာရေးကျန်းမာရေးကဏ္ဍနှစ်ခုခွဲပြီးတော့လုပ်နေပါတယ်ဟုတ်ညီမတို့ဒီပညာဘက်မှာဆိုလို့ရှိရင်တော့ညီမတို့ဒီစပေးရှောင်ကလေးအတွက်ပေါ့နော်ဒီပညာသင်ယူနိုင်ဖို့သူတို့အနေနဲ့ကတော့အရင်အရွယ်ရငယ်သေးရငယ်သေးတဲ့အချိန်မှာသူတို့ဒီဟိုစစ်ရဲ့ဟိုဟိုစိုးကျိုးကိုခံစားရတယ်ပေါ့နော်အဲ့ဒီမှာညီမတို့အနေနဲ့သူတို့ဒီလိုကြီးတော့ဟိုအဖြစ်မခံချင်ဘူးပေါ့နော်သူတို့ညီမတို့ပညာရေးလည်းနောက်မကျစေချင်ဘူးအဲ့တွက်ကြောင့်မလို့ညီမတို့သူတို့အတွက်လိုအပ်တဲ့ဒီပညာရေးအတွက်လိုအပ်တဲ့ဟာတို့ညီမတို့ဆက်ပြီးထောက်ပံ့ပေးဖြစ်တယ်ပြောလို့ရှိရင်သူတို့အတွက်ဆက်တင်ကြဖို့အတွက်အစဉ်ပြေးရဲ့နေရာတွေပိုင်းညီမတို့စီစဉ်ပေးဖြစ်တယ်အဲ့ဒါကတော့ပညာရေးဘက်ပါရှင်ကျမရေးဘက်မှာတော့ညီမတို့ဒီဘက်မှာစီကန်နေဖွင့်နေစီကန်တော့ဒီဒေတာခံပြီးသူတွေအတွက်ကောပြောလို့ရှိရင်ဒီဒီရေးပေါ်တဲ့အတွက်ကောပေါ့နော်ညီမတို့ကျမရေးစောင့်ရှောက်မှုပေးတယ်အဓိကအဲစီကံကိုတော့ဟိုညီမတို့ဒီဆရာလေးခေါ်တာပေါ့နော်ဒီညီမတို့ကျတော့ဒီမှာကျတော့အဲစီကြောင်းသူပဲရှိသေးတဲ့အတွက်ကြောင့်မို့လို့ဟိုကိုကြောင်ပေါ့နော်ဟိုပညာမပြေဝလို့မို့လို့ကိုကြောင်ထပ်ပြီးဒုက္ခရောက်တာမျိုးလည်းမဖြစ်စေချင်ဘူးအဲ့တော့ကြောင့်မို့လို့ညီမတို့ကအဲညီမတို့နဲ့ပြီးရဲ့ဒီဆရာလေးပေါ့နော်ဒီ CDM ဆရာလေးကိုလည်းခေါ်ရဲခေါ်ပြလို့ရှိရင်ဒီဘက်မှာညီမတို့အဲစီကူတာမှုပေးဖြစ်ပါတယ်ရှင်ဟုတ်
ဘာအစ်သက်မှုကြောင့်အခုကြားပဲရောက်နေတာဆိုတော့ကြားဘက်ကလည်းပဲကျွန်တော်တို့ဒီအဝေးကနေပြီးတော့တည်ထားသလောက်ဟလာလက်ရှိကာလမှာအခြေအနေတွေစိုးနေတယ်လို့ကျွန်တော်တို့အလိုတည်ထားပါတယ်ဆိုတော့မိုင်းအစ်သက်မှုကြောင့်ကိုယ်တိုင်ကအဲ့ဒီမှာဘယ်လိုတွေတည်ထားပါသလဲဘာတွေတည်ထားပါလဲလက်ရှိကြားဘက်အခြေအနေကိုဟလာကျွန်တော်တို့ဒီလိုဆက်သွယ်မိနေတာကိုကြည်နေတဲ့နားထောင်နေတဲ့ပရိသတ်မျက်စိထဲမှာမြင်လာအောင်နည်းနည်းပြောပြပေးပါလားကြားဘက်မှာဘယ်လိုအခြေအနေရှိနေပါလဲ
ဟုတ်ဘလို့ရှင်နေရှိလဲဆိုတော့ညီမတို့အရင်တော့ကတော့ဒီမှာတိုက်ပွဲတိတိလေးဖြစ်တယ်ပေါ့နော်ဒါပေမဲ့အခုရပ်ပိုင်းအတွင်းမှာပဲညီမတို့တိုက်ပွဲတွေကတော်တော်ပြင်းထန်လာတယ်ညီမတို့ဒီမိုက်ကောအားတောင်မှာပဲစပေးဆောင်ပြည်သူပြည်ဒီကညီမတို့ဒီဟိုရွာတွေဘက်ကိုအဲ့လိုမျိုးရောက်လာကြတယ်ပေါ့နော်ဆိုတော့အဲ့ဘက်ကအစားစစ်ဆောင်နေရတယ် ပေါ့အာပြီးတော့မင်းကတော့လည်းအညီမတို့အာဒီညီမတို့ဟိုနားပေါ့နော်တော်တော်နီနီအထီကိုပဲအဲစစ်ကြောင်းထိုးတယ်ညီမတို့အဲစီကအဲဒီရှေ့တန်းကျဲပေါ်တွေကဟိုသူတို့ဟိုခုခံရရပေါ့နော်ဒါပြင်းပြင်းထန်ထန်ရှင်းဆိုင်တွေ့ကြရပေါ့အဲ့ချိန်မှာတချို့ရဲပေါ်တွေမှာလည်းညီမတို့အဲ့လိုလက်နက်ပါမသွားတဲ့ရဲပေါ်တွေထိရှိရတဲ့အတွက်ကြောင့်မို့လို့ညီမတို့ဒီအနောက်တိုင်းကနေပြီးတော့စေကူတောင်းမှုပေးဖို့အဲစောင့်နေလို့ရတယ်အဲ့လိုချင်းတမမပေါ့နော်ချင်းတမမနေပဲသူတို့ကိုအဲစေကူတောင်းမှုပေးရတယ်ပြောလို့ရှိရင်နောက်တစ်ခုကတော့ညီမတို့စီမှာစစ်ပစ္စည်းရှားပါနေရပေါ့ရှားပါနေရဆိုတာဒီပြောရမယ်ဆိုဒီလည်းခီးရလဲဟိုဟိုအခက်အခဲရှိရပေါ့နော်အဲ့တော့ကြောင့်ဘလို့ဒီဘက်မှာအဲစိတ်ကူတောက်မှုကလည်းအခက်အခဲဒီကြုံတွေ့နေရတယ်ကြုံတွေ့နေရတော့ဒီသူတို့ကိုအဲစိတ်ကူတောက်မှုပေးဖို့အတွက်ပြောရလို့ရှင်သူတို့ကိုဒီကနေပြောကဲထုတ်ဖို့အတွက်ညီမတို့ကမင်းညာကတော့အဲ့လိုမျိုးစောင့်နေခဲ့ရတယ်ပေါ့နော်အဲဆိုတော့သူတို့ဘက်ကနေပြီးတော့အဲဒီလေချောင်း၃နာရီလည်းအများကြီးရှိတယ်ညီမတို့အဲရှော့ဘက်ဒီမှာဆိုလို့ရှိရင်လည်းဒီဟိုဟိုလေရင်ဝဲနေရတယ်ပေါ့နော်အဲအမြဲကြုံနေရတယ်ဆိုတော့ဟိုဆစ်ဆောင်နေရတယ်ဟိုမနေရတော့ဘူးပေါ့နော်ဒီဘက်မှာအဲဆိုတော့ဒီဆစ်ဆောင်နေဆိုလို့ရှိရင်လည်းညာဘက်ဆိုလို့ရှိရင်တခြားအဲဟိုတော်ရဲကိုတော့အိရတာမျိုးရှိလာတယ်ပေါ့သူတို့အဓိကအဲအမိုးကအောက်မှာမနေရတော့ဘူးဘာလို့လဲဆိုတော့အဓိကအခုအဲဒီစစ်ကောင်စီကနေပြီးတော့ဒီအဲသူတို့ရဲ့ဒီဒုက္ခတဲ့စခန်းလေးကိုအဲ့လိုပြစ်မှတ်ထားတက်ခိုက်နေရပေါ့နော်အဲ့ဒါကြောင့်မို့သူတို့လည်းအဲညဘက်ဆိုလို့ရှိရင်တော့အဲ့လိုမနေရတော့တာရှိလာပါတယ်ရှိဟုတ်
ကျွန်တော်မိုင်းသက်မှုကြောင့်ねကျွန်တော်လည်းအခုဆက်သွယ်ပြီးတော့ပြောနေတာကမြန်မာနိုင်ငံအချိန်နဲ့ဆိုရင်ဒီမှာပြည်မနေ့အင်္ဂါနေ့မနေ့အစောပိုင်းပေါ့နော်9နာရီပေါ့ဝင်9နာရီကြောကြောပေါ့ဟိုကျွန်တော်တို့ကမနေ့ရနဲ့ဒီနေ့နဲ့ပြောတဲ့အခါကျရင်နောက်ထောင်နေတဲ့ကြည်နေတဲ့ပြည်သက်ကအချိန်နဲ့နေ့နဲ့ကိုမကြည့်မှဆိုတဲ့အတွက်ကျွန်တော်ဒါလေးကိုကျဆက်ပြီးတော့ပြောပြရပါအင်္ဂါနေ့မနေ့9နာရီကျော်ချက်ပေါ့ဆိုတော့မိုင်းတမ်းမှုကြောပြောတာမနေ့ရဆိုတာတနင်္လာနေ့ညဘက်ကအထီကို
ပဲ
အဲလိုမျိုးတိုက်ပွဲနဲ့နောက်တစ်ခုကထိုးစစ်နဲ့အဲလိုမျိုးအခြေအနေမျိုးကြုံနေရတာပေါ့ဟုတ်လ
ားဟုတ်ကဲ့ရှင်ဟုတ်ပါတယ်ဟုတ
်အဲ့ဒီအခြေအနေကဘလောက်ဆိုးတယ်လို့မိုင်းတမ်းမှုကြောကိုယ်တိုင်ခံစားရပါလဲ
ဘလောက်ဆိုးလဲဆိုတော့အဲညီမတို့အမြင်လေးကြတော့ဗောနော်အဲပြောမယ်ဆိုလို့ရှင်ဟိုကိုကတခြားလုံးဒီဟိုရန်ကုန်မှာနေခဲ့ရေဗောနော်ဟိုဒီဘက်ဟိုစပေးဆောင်နေရတော့အဲသူကဟိုသူကတော့ပို့ပြီးတော့ဟိုဟိုစိုးရယ်လို့မြင်မှာဗောနော်ဘာလို့လဲဆိုတော့ဒီညီမတို့ကြတော့အဲအခုမှအဲတိုက်ပွဲကိုအဲလက်တွေ့ကြုံပူတာဗောနော်ဆိုရဲအခါမှာအဲအခြေအနေကတော့အဲတော်တော်လေးဟိုပြင်းထန်တယ်လို့ပဲညီမပြောလို့ရတယ်ရှင်ဟုတ်ဟိုအတိအကျကြတော့ညီမတို့ရဲ့ဒီလုံခြုံရေးကြောင့်လေဟိုပါလို့ပါဟုတ်ကဲ
့ဟုတ်ကဲ့ပါခင်ဗျာအခုကဟာလာဒီစိတ်ကောင်းစီဘက်ကနေပြီးတော့ဝိုင်ကောမှာအခြေအနေတွေတည်ငြိမ်ချမ်းနေပြီးဈေးအောင်ဈေးဝယ်တွေပုံမှန်လို့ဖြစ်နေပြီးဒီလေးပဲပုံမှန်လို့သွားလာနေပြီးဆိုပြီးတော့ဓာတ်ပုံတွေနဲ့တကွာသတင်းထုတ်ပြန်တာတွေကျွန်တော်တို့သတင်းဌာနတွေမှာလက်ခံရထားတာတွေရှိပါတယ်။မိုင်းသက်မှုကြောအဲ့ဒီလိုမျိုးကြားပြည်ဘက်မှာအခြေအနေတည်ငြိမ်နေပြီးလူတွေပုံမှန်တိုင်းသွားလာလှူရှားရောင်းဝယ်ဖောက်ကားနေပြီဆိုတော့အခြေအနေမျိုးမိုင်းတမှုကြောသဘောတူရတာ
။ညီမတို့အနေနဲ့အဲ့ဒါကိုသဘောမတူနိုင်ပါဘူးရှင်ဟုတ်။ပြည်သူတွေကအခုဆိုလို့ရှိရင်အဲလွဲကောင်မကြီးရဲ့ပြည်သူတွေဆိုလို့ရှိရင်သူတို့ကအမြဲတမ်းပေါ့နော်အဲဘေးချင်းဟိုဟိုတလောကပဲတတိမှာတွေ့လိုက်မှာပါဒီလွဲကောင်မကဒီအလိုဟိုဘုံကျဲမယ်ဆိုပြီးသူတို့ဘက်ကကြေညာခဲ့တာပေါ့နော်ဆိုတော့အဲလိုရှင်တမမနေပဲသူတို့အဲဘေးချင်းအဲလိုဘုံကျဲခံရမလို့ဆိုတာမျိုးကိုဖြစ်နေပါတယ်ပြောရလို့ရှိရင်တော့ဒီဘက်ကအဲစစ်ကြောင်းထူရိုင်းလည်းရှိရပေါ့နော်ပြောရလို့ရှိရင်သူတို့ဘက်ကနေလည်းဒါကိုအပြင်းထန်တုံ့ပြန်တာမျိုးတွေရှိရဲ့အဓိကတော့ဒီမြေပြင်မှာအဲစည်ရင်းနေလို့ရှိရင်သူတို့ကတော့လေချောင်းကိုအမြဲတုံးတာဆိုတော့အဲပြည်သူတွေကတော့အဲ့ဒါကိုအမြဲဟိုစိုးရိမ်ကြောက်လန့်နေရတာပေါ့နော်ပြောလို့ရှိရင်လိုက်ကောင်မှာအခုကဟိုလူတောင်တော်တော်လေးတွားရလို့ညီမတို့ပြောရမယ်ဘာလို့လဲဆိုတော့သူတို့ဒီဘက်ကိုအများကြီးစီပင်းရှောင်လာကြရဲ့ပေါ့ဆိုတော့ဒီညီမတို့ဒီဘက်မှာဆိုလည်းစီပင်းရှောင်နေတဲ့အတွက်အဲဟိုနေရာစီစဉ်ပေးရတာမျိုးအထိဟိုရှိလာရဲ့ပေါ့နော်နေရာတော်တော်ကျက်လာရဲ့လို့ပဲပြောရမယ်ရှိခေါ့
မိုင်းတမှုကျော်ကဟလာဆန္ဒအနာသိနေတဲ့အချိန်ပေါ့နော်ဆန္ဒပြပွဲဖြစ်တဲ့အချိန်တော့ကစကင်း MP ဆိုတဲ့အခါကျတော့မတန်းနေသေးတယ်လို့ပြောရမှာပါဒီမတိုင်ခင်ကရောမြန်မာနိုင်ငံရဲ့အခုလိုမျိုးဟလာနေစွန်နေပြားလို့ပြောကြပါဆိုတော့ဟလာတိုင်းရင်းသားဒေသကြီးလက်ဒေသမိုင်းတမှုကျော်သွားခဲ့ဘူးလားရောက်ခဲ့ဘူး
အာညီမတို့အလိုဟိုသွားလို့ရှင်တော့ဟိုအလဲအဘသဘောပဲတော့ဖြစ်တာပေါ့နော်ဟိုဟိုကိုယ်တိုင်လည်းဟိုဒီဘက် data တွေရဲ့အခြေအနေတွေကိုဟိုနားမလည်ခဲ့ပေါ့နော်အဲဆိုတော့တကယ်အခုဒီဘက်ရောက်လာမှပဲညီမတို့လည်းတို့ရဲ့အခြေအနေတွေကိုနားလည်ရဲ့အဲကိုကအခုမှကြုံရတာဖြစ်ပေမဲ့တို့ကတော့အဲဒါကိုအမြင်တစ်စီကြုံလာတာဖြစ်တဲ့အတွက်ကြောင့်မလို့အဲတို့လည်းပို့ပြောစားနိုင်ပေါ့နော်ဒါကတော့အဲဒီမြန်မာတိုင်းနိုင်ငံလုံးလည်းအဲ့လိုဖြစ်မှာပေါ့နော်မြန်မာတိုင်းနိုင်ငံလို့ ဘာပို့တည်တာလဲဆိုလို့ရှိရင်အခုဆိုလို့ရှိရင်စပေးရှောင်းမျိုးကုရဲသူတွေပို့ပြီးတော့များလာတယ်ပို့ပြီးတော့စာနာလာကြရပေါ့နော်ဒါဟုတ်ပဲညီမတို့ကဒီတော်လိုင်းရဲ့အမြတ်တစ်ခုလိုပဲဟိုပြောရမှာပဲပေါ့ဘာလို့လဲဆိုတော့ဟိုဟိုအရင်တော့ဆိုလို့ရှိရင်ဒီဘက်ထိရတာမှာဒီလိုဖြစ်နေရတယ်မပြီးခဲ့ဘူးပေါ့နော်တကယ်အမှောင်ဖုံးထားရလည်းပါတယ်တိလို့မကြိုးစားခဲ့ရလည်းပါတယ်ပေါ့နော်ဆိုတော့အချိန်မှာအခုကျတော့ကိုရန်ကိုကျရောက်တယ်တကယ်မြေပြင်ချင်းတွေတွေ့ရတယ်ဒီဘက်ကဒီပြီးမှပြီးမကလိုပဲပြောဟိုနော်အဲ့ပြီးမကဒီလိုအနေနဲ့လေဒီဘက်ဒေတာအခြေအနေတို့အမှန်တိုင်းသိမိပေးကြရဲပို့ပြီးတော့ဟိုစာနာတက်လာရဲပေါ့နော်အဲ့အချိန်မှာညီမတို့ဒါပို့ပြီးတော့ဟိုညီညွတ်ကြမယ်လို့ပဲညီမတို့ပြောချင်ပါတယ်ဟုတ
်မင်းသက်မှုကျော်ကိုယ်တိုင်နေ့စဉ်ဟလာထိတွေ့နေရတဲ့ဟလာအကူညီပေးနေရတဲ့ဇေဘဒုက္ခတွေတွေစီကရောဘာများကြားရလဲသူတို့စီကမင်းသက်မှုကျော်ကြားခဲ့ရတဲ့စကားလေးတွေကပြန်ပြီးတော့မျှော်ဝေပေးလို့ရပါ
ဟုတ်ကဲ့ရှင်ဟုတ်သူတို့ရဲ့စိတ်ဓာတ်တရားပေါ့နော်အရန်လေးစားဖို့ကောင်းတယ်သူတို့ကဒီလိုကြုံတွေ့နေရတာမှဟိုဟိုဓာတ်ရင်းနိုင်သွားရင်ရရပေါ့နော်သူတို့ရဲ့ဟိုအိမ်တွေပဲပါသွားသွားသူတို့ရဲ့ဟိုဒီပိုင်ဆိုင်မှုတွေပဲပါသွားသွားပေါ့နော်သူတို့အတွက်ကတော့အဲဓာတ်ရင်းနိုင်သွားလို့ရှိရင်သူကရရပြောလို့ရှိရင်ဒီညီမတို့ဒီလိုလာပြီးတော့ကုပေးနေအောင်လဲသူတို့အရန်ကျေးဇူးတင်တယ်ဆိုပြောရပေါ့နော်အဲ့လိုမျိုးဟိုညီမတို့ဆိုအရန်အားနာရတယ်သူတို့ကိုညီမတို့ကအရင်တော့အကြောက်သူတို့ကိုလိလူရှုခဲ့မိတာဟိုဒါမဲ့သူတို့ကဟိုအဲ့ဒါကိုလုံးဝအပြစ်မမြင်ဘူးဒီဘက်ရောက်လာချိန်မှာညီမတို့ကိုသူတို့ကအဓိကသူတို့ကတော့ပြန်ဆိုးနေတာပေါ့နော်ညီမတို့အန်ဒီရထားတာအဆင်ပြေရလားလူစားတော့ရတာအဆင်ပြေရလားပေါ့နော်သူတို့ဒေတာကဒီလိုမျိုးဟိုချုပ်တယ်လို့မလို့အားနာရဲဆိုတဲ့စကားခဏခဏကြားရတယ်ပြီးတော့သူတို့ဒီလိုလာကူညီပေးရတဲ့ကြောင့်ဘလို့ကျေးဇူးတင်တယ်ပေါ့သူတို့ရဲ့စိတ်ဓာတ်ကတော့ဟိုပြတ်သားလို့ပဲပြောရမှာပေါ့နော်သူတို့ရဲ့ဒီပိုင်ဆိုင်မှုတွေဒီအိမ်ကြီးဟိုသူတို့ကဟိုလုံးဝစိတ်မပူဘူးသူတို့ကဓာတ်ရင်းနိုင်ဝိုင်းရပြီသူတို့ရဲ့ရဲဘော်တွေဟိုအထီးကနေကြပြီဆိုရဲဟိုစိတ်ဓာတ်မျိုးတော့ညီမတို့တွေ့ရပါတယ
်နိုင်တဲ့မှုကျော်တို့အခုဟလာပညာရေးကျမ်းမာရေးကူညီစီရီဒုက္ခသည်တွေပြကျမ်းမာရေးပညာရေးကူညီပေးနေတဲ့အခါကျတော့အဲ့ဒီလိုမျိုးကျမ၏ပညာရေးကူညီပေးဖို့အတွက်လိုအပ်တဲ့ဟလာအထောက်အကူပစ္စည်းတွေစေဝါပိုင်းရာပညာရေးအတွက်လိုအပ်တာအဲ့ဒါရရောအကူအညီအလုံးလောက်ရနေပါရဲ့လားအခုချိန်ကြီးကသွားဖို့လာဖို့လည်းခက်တဲ့အခါကြတော့
ဟုတ်တယ်ရှင်ညီမအရှိကပြောသားတယ်လို့ပဲညီမတို့အခက်အခဲတော့ဖြစ်နေတယ်ဘာလို့လဲဆိုတော့ဒီဟိုလမ်းမဆက်သွယ်ရေးအခက်အခဲကြောင့်ပေါ့နော်ပြောရမယ်ဆိုလို့ရှင်ညီမတို့ကမြို့ပေါ်လုံးဝတက်လို့အဆင်မပြေတော့အဲ့ဘက်ကနေပြီးတော့ပစ္စည်းပိုင်းတည်ဖို့ဆိုတော့အဆင်မပြေတော့ညီမတို့လည်းတခြားနီးလမ်းတော့ကိုစဉ်းစားနေရတယ်ပေါ့နော်ဒီဟိုပြောရမယ်ဆိုလို့ရှင်ညီမတို့ဒီခလေးဖက်စာဟုတ်တွေကအစားညီမတို့ဟိုပြက်နေရပေါ့ပြက်နေရောညီမတို့အဲ့ဟာလည်းစောင့်နေရတယ်ပြောလို့ရှင်ဒီစေဝါပစ္စည်းတွေလည်းဟိုလမ်းကြောင်းမှာကြံ့ကြံ့နေရတယ်ရှိတယ်ပေါ့နော်ဟုတ
်ဘိုင်းသမှုကျော်အခုကျွန်တော်တို့ဟလာအင်တာဗျူးကိုစောင့်ကြည့်နေတယ်နားထောင်နေတယ်ညီမတနိုင်ငံလုံးကလူတွေကျွန်တော်တို့အခုအမေးအဖြေကိုစောင့်ကြည့်နေတဲ့လူတွေကိုဘိုင်းသမှုကျော်တစ်ခုခုပြောရမယ်ဆိုဘာများပြောချင်
ဟုတ်ကဲ့ရှင်ညီမတို့ရဲ့တော်လှန်ရေးကအခုဆိုလို့ရှင်တစ်နှစ်ပြည့်တော့ပါပါเนาะတစ်နှစ်တည်းမှာညီမတို့ကဒီဆန္ဒပြပွဲတွေပြောလို့ရှင်ဒီ online strike တွေကနေစပြီးတော့အခုဆိုလို့ရှင်လက်နက်ကန်ဒေါ်လာရဲ့ဒီညီမတို့တိုးတက်လာရဲ့ပေါ့နော်တိုးတက်လာရဲ့ဆိုတော့ညီမတို့တစ်နှစ်တည်းမှာလုံနိုင်ခဲ့ရတဲ့အများကြီးရှိတယ်အဲအဲ့တို့ကြောင့်မလို့စိတ်တက်မကြပါနဲ့ပြောလို့ရှင်ညီမတို့ရဲ့ဒီတော်လှန်ရေးမှာဆက်ပြီးတော့ပါဝင်ပေးကြပါလို့ပြောချင်ပါတယ်ရှင
်နိုင်တဲ့မူကြောအခုလိုမျိုးမြင်းမြန်ချက်တွေကိုပြည့်စုံပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဒီရန်ကင်းပြီးတော့ဆန္ဒရှိတဲ့လုပ်ငန်းတွေအောင်မြင်စွာလုပ်နိုင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်။မင်းမြန်ပေးရဲ့ PO ကိုလည်းကျေးဇူးထူးတင်ရှိပါတယ
်။ကုချောချောတင်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အင်္ဂါနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VO American တိုင်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။မနစ်ကသဘောတူထားတဲ့ညီညာရေးအစီအစဉ်ပေါ်မှာတိုးတက်မှုရှိခဲ့ရင်လို့အကြောင်းခံပြီးမြန်မာစစ်ကောင်စီခေါင်းဆောင်ကိုသူဖိတ်ကြားခဲ့တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီနေ့အင်္ဂါနေ့မှာပြောပါတယ်။ဗိုလ်ထုနေမှာဗိုလ်ချုပ်မှုကြီးမေအောင်လိုင်နဲ့အွန်လိုင်းဗီဒီယိုကတဆင့်စကားပြောမယ်လို့ဆိုပါတယ်။မလေးရှားဝန်ကြီးချုပ်နဲ့ဒီနေ့မှာပဲစကားပြောပြီးတဲ့နောက်သူ့ရဲ့ Facebook လူမျိုးကွန်ရက်ရဲ့စာမျက်နှာပေါ်မှာအခုလိုရေးသားပြောဆိုခဲ့တာပါ။စစ်ကောင်စီရဲ့နိုင်ငံခြားဝင်ငွေလမ်းကြောင်းကိုပိတ်နိုင်မဲ့ပိတ်ဆို့အရေးယူမှုအစ်စ်တွေကိုမချမှတ်နိုင်ရင်မြန်မာစစ်တပ်ဟာတဘာဝတန်းဝင်နဲ့တခြားတပ်သက်ထုနဲ့တဘာဝအရင်းအမြစ်ထုတ်လုပ်မှုကရတဲ့ဝင်ငွေတွေကိုဆက်လက်ရရှိနေနိုင်မယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကဒီကနေ့ကြေညာချက်ထုတ်သတိပေးပြောကြားလိုက်ပါတယ်။လူသားမျိုးနွယ်ပေါ်ကျွလို့နဲ့ပြည်မှုရာဇမှုတွေရဲ့တားကောင်အဖြစ်မြန်မာပြည်သူတွေမဖြစ်ရလေအောင်စစ်တပ်ရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုနီလန်ပေါင်းစုံနဲ့ကာကွယ်ကြဖို့နိုင်ငံတကာအသိုက်အဝန်းကို ုရတမကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းကတိုက်တွန်းတောင်းဆိုလိုက်ပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့အလိမ္မာဖြစ်ပြီးစက်ပန်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Towitz နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိမှန်းတဲ့ကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.